Welcome to the Voice of America in Burmese.
Mingla minak kimashi, Washington မြို့တော် VOA American အသံကနေ2016ခုနှစ် match လ9ရက်ဗုဒ္ဓဘူးနေ့နေ့နဲ့ခင်းအစည်းအဝေးကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုံးလွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ EU နဲ့တူရကီအကြားရရှိခဲ့တဲ့သဘောတူညီချက်ကဒုက္ခသည်တွေအစုလိုက်ပြောင်းလဲပြောင်းမယ့်အစီအစဉ်ပါဝင်နေတဲ့အတွက်ဆိုရင်ပူပါညာကုလသမဂ္ဂအေဂျင်စီကပြောပါတယ် IS Islamic State အဖွဲ့ကအရေးပါတဲ့ခေါင်းဆောင်တူတည်ဆုံသွားသလားဆိုတဲ့အပေါ်အတည်ပြုချက်ရနိုင်ဖို့အမေရိကန်အစိုးရကစူးစမ်းနေပါတယ်မြစ်ဆုံဆက်စီမံကိန်းဆန်းကန်ထားရတာကြောင့်နေနာမှုတွေရှိနေပြီးဖြည့်ရှင်လောက်ဆောင်သွားမယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင
်ကောင်းပါပြီကိုစောဝင်းလာရေNLD ရဲ့မူဝါဒရေးရာပြောခွင့်ရသူတွေဖြစ်ဒေါအောင်ဆန်းစုကြည်နဲ့အတူဒေါက်တာဇော်မြင့်မောင်ကိုမနေ့ကတိုးမြင့်ခန့်အပ်လိုက်ပါတယ်ဒီပေါ်မှာဘယ်လိုသဘောထားအမြင်တွေရှိကြပါသလဲ
သူကစကားသူကစကားပြောနေတယ်နောက်တစ်ခုကစကားလည်းပြောတတ်ပါတယ်နောက်တစ်ခါကပြောထားတယ်မကောင်းလှုပ်လဲလှုပ်ခဲ့တဲ့လူဆိုတော့
ဒါကတော့မြမအရေးအကဲခတ်တူပြောပြသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးမှာပါရှင်ဒါအပြင်အခု Washington DC ဒေသစံတော်ချိန်ညနေမှာ American ဆိုင်ရာမြမတန်မတ်ကြီးနေအိမ်မှာကျင်းပနေတဲ့မြမလွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားကို American အစိုးရထိတ်တန့်အရာရှိတွေတက်ရောက်နေပြီးဒီအခမ်းအနားရဲ့ထူးခြားချက်တွေကိုကျမတို့တင်ပြပေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကိုလည်းထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင
်တူရကီနိုင်ငံကိုဖျက်ပြီးဥရောပတိုက်ထက်ကဂရိနိုင်ငံကိုဝင်လာနေကြတဲ့ဒုက္ခသည်တွေကိုတားဆီးနိုင်ရေး EU ဥရောပသမဂ္ဂနဲ့တူရကီတို့အကြားသဘောတူညီခဲ့တဲ့အဆိုပြုချက်ထဲမှာဒုက္ခသည်တွေကိုအကုန်အစုလိုက်ပြုံလိုက်ပြန်ပို့မဲ့အစီအစဉ်ပါနေတဲ့အတွက်အဲ့ဒီအဆိုပြုချက်ဟာနိုင်ငံတကာဥပဒေကိုချိုးဖောက်နေသလားဆိုတဲ့အပေါ်စိုးရိမ်ပူပန်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကအင်္ဂါနေ့မှာပြောပါတယ်အဆိုပြုထားတဲ့သဘောတူညီချက်ထဲကအချက်အလက်တချို့ကိုရှင်းလင်းဖို့လိုအပ်တဲ့အကြောင်းယူအန်အေဆီယာဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောပါတယ်ဒါပေမဲ့ဒုက္ခသည်တွေကိုတနိုင်ငံကနေနောက်တနိုင်ငံကိုအခုလိုအစုလိုက်ပြုံလိုက်ပြန်ပို့တဲ့အစီအစဉ်နဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းလဲယူအန်အေဆီယာကပြောပါတယ်တူရကီကနေဂရိကိုဆိုက်ရောက်လာတဲ့ဒုက္ခသည်ထောင်ပေါင်းများစွာကိုပြန်ပို့နိုင်မယ့်အလားအလာနဲ့ပတ်သက်လို့သဘောတူညီချက်ရရှိထားတယ်လို့ EU ခေါင်းဆောင်တွေနဲ့တူရကီခေါင်းဆောင်တွေကအင်္ဂါနေ့မှာပြောပါတယ်နောက်သတင်းပတ်ထိပ်သီးညီလာခံချင်းပါတဲ့အခါသဘောတူညီချက်ကိုအပြည့်အဝရရှိလိမ့်မယ်လို့ခေါင်းဆောင်တွေကယုံကြည်ထားကြပါတယ
်အမေရိကန်ပြည်ထောင်စုဟာပြီးခဲ့တဲ့အပတ်ကစီးရီးယားမှာပြုတ်လုခဲ့တဲ့လေကြောင်းတိုက်ခိုက်မှုအတွင်း IS အဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တဦးကိုချိန်မုံနိုင်ခဲ့ခြင်းရှိမရှိဆုံးဖြတ်နိုင်မှုကြိုးပမ်းနေပါတယ်ပြီးခဲ့တဲ့တောက်ကြနေ့က El Shadadi မြို့အနီးမှာ Abu Omar El Shinani ဒါမှမဟုတ် Omar The Chechen လို့လူသိများတဲ့ Tarkan Battery Chevrolet ကိုပြစ်မှတ်ထားပြီးစူပေါင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောခွင့်ရပုဂ္ဂိုလ်ပီတာခုတ်ကပြောပါရတယ်။အဲ့ဒီဒေသမှာအမေရိကန်ကြောတောက်နောက်ခံပြုတ်ပေးထားတဲ့ Syria Democratic အင်အားစုတပ်ဖွဲ့ဝင်တွေရဲ့ IS အဖွဲ့ကိုစန့်ကျင်တိုက်ခိုက်မှုတွေအောင်မြင်ခဲ့တာကြောင့် IS အဖွဲ့ရဲ့တပ်မှုဖြစ်သူဟာအဲ့ဒီဒေသမှာရှိနေလိမ့်မယ်လို့ယုံကြည်ရတဲ့အကြောင်းမနေ့ကအစောပိုင်းကအမည်မဖော်ပြလိုတဲ့အရာရှိတဦးက VOA ကိုပြောသွားတာပါ။အဲ့ဒီတမှုဟာဒီဒေတာမှာရှိနေတဲ့ IS အဖွဲ့ရဲ့အင်အားကိုသိရှိဖို့နဲ့သူတို့ကိုစိတ်ဓာတ်မြင့်တင်ပေးဖို့အတွက်ရောက်ရှိနေတာဖြစ်နိုင်တယ်လို့အဲ့ဒီအရာရှိကပြောပါတယ်။အဲ့ဒီဒေတာရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာ IS တိုက်ခိုက်ရေးသမား12ဦးလောက်ထိတေဆုံးသွားခဲ့တယ်လို့လည်းသူကပြောပါတယ
်။အင်္ဂါနေ့ဟာအစ္စရေးနိုင်ငံတယ်လ်အဗစ်မြို့မှာသွေးထွက်တန်ရုံမှုဖြစ်သွားခဲ့တဲ့နေ့တနေ့ပါ။အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်နဲ့အစ္စရေးကောင်ဆောင်တွေဆွေးနွေးမှုပြုလုပ်နေတဲ့နေရာနဲ့ကီလိုမီတာအနည်းငယ်သာဝေးတဲ့နေရာတစ်ခုမှာပါလက်စတိုင်းလူမျိုးတဦးကဓာတ်နဲ့ထိုးလိုက်တဲ့အတွက်အမေရိကန်နိုင်ငံသားကဘာလက်ခီးသည်တဦးသေဆုံးပြီးအစ္စရေးလူမျိုး12ဦးထိခိုက်ဒဏ်ရာရသွားပါတယ်။ကဘာလက်ခီးသည်တွေအလာများတဲ့ဂျက်ဖာစိတ်ကန်နဘေးကပြင်ခင်းလမ်းပေါ်ကိုအဲ့ဒီပါလက်စတိုင်းလူမျိုးကပြေးဆင်းသွားပြီးတွေ့သမျှလူတွေကိုဓာတ်နဲ့လိုက်ထိုးခဲ့တာလို့မျက်မြင်သက်သေတွေကပြောပါတယ်။သူ့ကိုရဲတပ်ဖွဲ့ကနောက်ပိုင်းမှာတနက်နဲ့ပစ်တက်လိုက်တယ်လို့ဆိုပါတယ်။အခင်းဖြစ်သွားတဲ့နေရာနဲ့မလားမကမ်းမှာအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးသမ္မတဟောင်းရှီမွန်ပရက်စ်နဲ့တွေ့ဆုံဆွေးနွေးနေတာပါ။အဲ့ဒီတိုက်ခိုက်မှုကိုသမ္မတဟောင်းပီရက်စ်ကအပြစ်တင်ရှုံ့ချလိုက်ပြီးအစ္စရေးနဲ့ပါလက်စတိုင်းအကြားကပဋိပက္ခပြေလည်ရေးအတွက်အောင်မြင်တဲ့ငြိမ်းချမ်းရေးဆွေးနွေးမှုကသာအပြည့်ပေးနိုင်လိမ့်မယ်လို့ပြောကြလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့ရှင်းနှစ်ဇန်နဝါရီလမှာသူရာထူးကအနားမယူခင်အစ္စရေးနဲ့ပါလက်စတိုင်းအကြားပြည်စုံတဲ့ငြိမ်းချမ်းရေးသဘောတူညီချက်ရနိုင်မှာမဟုတ်ဘူးလို့ပြောကြလိုက်ပါတယ်။
အင်္ဂါနေ့ကအမေရိကန်နိုင်ငံမှာ Republican Party ကိုစားပြုသမ္မတကိုယ်စားလှယ်လောင်းရွေးချယ်ဖို့ပြည်နယ်လေးခုမှာမဲပေးခဲ့ကြရမှာပါတီကိုစားပြုသမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့ရှေ့ဆုံးကပြေးနေတဲ့ Donald Trump အတွက်ထောက်ခံမှုတွေညှော်နေလာနိုင်တယ်လို့အသိကောက်ခံခဲ့တဲ့နိုင်ငံရေးစစ်တမ်းတွေအရသိရပါတယ်။ Washington Post သတင်းဌာနနဲ့ ABC News သတင်းဌာနတို့အသက်ကောက်ယူခဲ့တဲ့စစ်တမ်းအရ Republican Party ဝင်ရဲ့34ရာခိုင်နှုန်းဟာအင်ချမ်မြေလုပ်ငန်းရှင်ဘီလီယံနာတထေ Donald Trump ကိုထောက်ခံနေကြဆဲဖြစ်ပြီးတက္ကသပြည်နယ်အထက်လွှတ်တော်အမတ် Ted Cruz ကိုထောက်ခံမှု25ရာခိုင်နှုန်း Florida ပြည်နယ်အထက်လွှတ်တော်အမတ် Marco Rubio ကိုထောက်ခံမှု18ရာခိုင်နှုန်းနဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကိုထောက်ခံမှု73ရာခိုင်နှုန်းအသီးသီးရှိနေတယ်လို့သိရပါတယ်။ဒါဟာဒီသတင်းစာနဲ့သတင်းဌာနတို့အရင်ကကောက်ခံခဲ့တဲ့စစ်တမ်းတွေမှာတဲ့ Donald Trump ရဲ့ဥဆောင်မှုညှော်နေနေတာတွေ့ရတာဖြစ်ပါတယ်။ ABC News နဲ့ဆာဗေးမန်ကီတို့ပူပေါင်းကောက်ခံခဲ့တဲ့စစ်တမ်းတစ်ခုမှာတော့ဒေါ်နယ်ထရမ့်ကဒုတိယလိုက်နေတဲ့ cruise အပေါ်မှာပုံမများပြတဲ့39ရာခိုင်နှုန်းကနေ20ရာခိုင်နှုန်းလောက်ထိအသာစီးရနေပြီး Rubio နဲ့ Kasich တို့ကနောက်ကနေကတ်လိုက်နေတယ်လို့ဆိုပါတယ်
ယူအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျမြန်မာနဲ့တရုတ်ကြားသဘောတူထားပြီးဖြစ်တဲ့မြစ်ဆုံဆဲစီမံကိန်းကိုဆန်းကန်ထားရတာကြောင့်နှစ်နာမှုတွေရှိနေပြီးဖြည့်ရှင်းလှုပ်ဆောင်သွားလိမ့်မယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောဆိုလိုက်ပြီးမြန်မာအစိုးရအသင်းနဲ့လက်တွဲလှုပ်ဆောင်နိုင်မှုမျှော်လင့်နေကြောင်းထပ်လောင်းပြောဆိုပါတယ်ဆဲဆုနေပေါင်းများစွာအတွင်းပထမဆုံးအကြိမ်ဖြစ်လူထုကရွေးကောက်တင်မြှောက်တဲ့အစိုးရအသင်းတရားအာဏာလွှဲပြောင်းရယူဖို့တည်င်းပတ်3ပတ်လောက်ပဲလိုတော့တဲ့အချိန်မှာရှာဆိုင်ထားရတဲ့အေယာဝတီမြစ်ဆုံဆဲစီမံကိန်းအရေးဖြည့်ရှင်းလိုတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောဆိုလိုက်တာဖြစ်ပါတယ်မြစ်ဆုံဂျကာတာဟာအတီးပြူထောက်ခံချက်တွေရရှိထားပြီးဖြစ်တဲ့စီးပွားရေးအရပူးပေါင်းဆောင်ရွက်တဲ့စီမံကိန်းဖြစ်တဲ့အကြောင်းပူးပေါင်းဆောင်ရွက်မှုတွေမှာအခက်ကြုံနေရနေတဲ့အတွက်လည်းနှစ်နာရတဲ့အကြောင်းဒီကိစ္စကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေနဲ့တတိယရောက်ဆက်လက်ကင်တွယ်ဖြည့်ရှင်းသွားမှာဖြစ်တဲ့အကြောင်းအနာဂတ်တရုတ်မြန်မာဆက်ဆံရေးမှာလည်းအပြန်အလှန်ကြိုးရှိစေမဲ့ပူးပေါင်းဆောင်ရွက်မှုတွေရှိလိမ့်မယ်လို့မျှော်လင့်ယုံကြည်ပါကြောင်းတရုတ်နိုင်ငံသားဝန်ကြီးဝမ်ယီကပြောပါတယ်တရုတ်နဲ့မြန်မာနိုင်ငံပူးပေါင်းပြီးဒေါ်လာတန်း3600အကုန်ကျခံတည်ဆောက်မဲ့မြစ်ဆုံဆဲစီမံကိန်းကိုတဘာဝပတ်ဝန်းကျင်ပြက်စီးမဲ့အရေးစိုးရိမ်ချက်ကြောင့်ပြည်သူလူထုနဲ့တက်ကြွလှုပ်ရှားသူတွေရဲ့ကန့်ကွက်မှုတွေကြောင့်2011ခုနှစ်မှာသမ္မတဦးသိန်းစိန်ကမြစ်ဆုံဆဲတည်ဆောက်ရေးစီမံကိန်းကိုခေတ္တဆိုင်းငံ့ထားခဲ့တာဖြစ်ပါတယ်
မြောက်ကိုရီးယားနိုင်ငံရဲ့နောက်ဆုံးနျူကလ িয়ার စမ်းသပ်ဖောက်ခွဲမှုနဲ့တာဝေးပြည့်ဒုံးကျည်ပြစ်လွတ်မှုတွေကြောင့်တောင်ကိုရီးယားနိုင်ငံဟာမြောက်ကိုရီးယားနိုင်ငံပေါ်တစ်ဖက်သက်ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်ပါတယ်။အင်္ဂါနေ့ကကြေညာလိုက်တဲ့ပိတ်ဆို့အရေးယူမှုအသစ်တွေထဲမှာတောင်ကိုရီးယားအစိုးရဟာမြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার အစီအစဉ်မှာပါဝင်ခဲ့တဲ့လူပုဂ္ဂိုလ်40နဲ့အဖွဲ့အစည်း30ကျော်ကိုနာမည်ပြက်စင်းသွင်းပြီးတောင်ကိုရီးယားနဲ့ငွေကြေးဆိုင်ရာပူးတွဲလှုပ်ဆောင်ခွင့်အားလုံးပိတ်ပင်လိုက်ပါတယ်။ဒါအပြင်ရပ်ပေါင်းပြီးခဲ့တဲ့ရပ်ပေါင်း180အတွင်းမြောက်ကိုရီးယားစစ်ကမ်းတွေမှာစစ်ကပ်ခဲ့တဲ့တမောမှန်သမျှကိုဝင်ရောက်ခွင့်ပေးဖို့ကန့်သက်ချက်လည်းပါဝင်ပါတယ်။ဒါအပြင်တောင်ကိုရီးယားအစိုးရဟာသူ့နိုင်ငံသားတွေကိုပြပခီးထွက်တဲ့အခါမှာမြောက်ကိုရီးယားစားတောက်ဆိုင်တွေမှာစားတောက်တာရှောင်ကျဉ်ကြဖို့လည်းတိုက်တွန်းသွားမှာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရဟာကမ္ဘာအနှံ့စားတောက်ဆိုင်ယာပေါင်းများစွာကိုပိုင်ဆိုင်ဖွင့်လှစ်ထားပြီးငွေကြေးပြက်လက်နေတဲ့အစိုးရအတွက်ငွေမာရီရှာပေးနိုင်တဲ့အရင်းမြစ်တစ်ခုဖြစ်ရှိနေတာဖြစ်ပါတယ်
။ဩစတြေးလျနဲ့ကမ္ဘောဒီးယားနိုင်ငံအကြားကအငင်းပွားပွဲအမေရိကန်ဒေါ်လာ40တန်းတန်သဘောတူညီချက်နဲ့ကမ္ဘောဒီးယားနိုင်ငံမှာပြောင်းရွှေ့နေထိုင်ခဲ့ကြတဲ့ဒုက္ခသည်5ဦးတည်းကအနည်းဆုံး3ဦးဟာသူတို့မိခင်နိုင်ငံတွေကိုပြန်သွားကြပြီဖြစ်ပါတယ်။အီရန်နိုင်ငံကလင်မယားနှစ်ယောက်ဟာလည်းကမ္ဘောဒီးယားနိုင်ငံမှာလအနေငယ်နေထိုင်ကြပြီးတဲ့နောက်အင်္ဂါနေ့ကသူတို့တိုင်းပြည်ကိုပြန်သွားကြပြီလို့ကမ္ဘောဒီးယားအစိုးရအရာရှိတွေကပြောပါတယ်။ဒါဟာကမ္ဘောဒီးယားနိုင်ငံမှာရွှေ့ပြောင်းနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်2ဦးမြန်မာနိုင်ငံကို2015ခုနှစ်ဇွန်လကပြန်သွားအပြီး6လလောက်ကြာမှအခုလိုဒုက္ခသည်တချို့နေရာကိုထပ်ပြန်ကြတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာခလုံးငွင့်လာလျှောက်ကြတဲ့ဒုက္ခသည်တွေကိုဩစတြေးလျအစိုးရရဲ့ငွေကြေးအထောက်ပံ့နဲ့ကမ္ဘောဒီးယားနိုင်ငံကိုရောက်လာကြတာဖြစ်ပါတယ်။ဒါပေမဲ့ဒုက္ခသည်အများစုကိုတော့တောင်ပစိဖိတ်သမုဒ္ဒရာတွေကနောက်ရုကျွန်းမှာထိန်းသိမ်းထားပါတယ်။နောက်ရုကျွန်းဟာဒုက္ခသည်တွေအတွက်ဖွင့်ထားတဲ့ထိန်းသိမ်းရေးစခန်းကအခြေအနေတွေဟာကျန်းမာရေးနဲ့ညီညွတ်ချင်းမရှိဘူးလို့လူ့ခွင့်ရေးအဖွဲ့အစည်းတွေကထောက်ပြပြောဆိုနေကြတာပါ။အဲဒီကျွန်းမှာဩစတြေးလျဒုက္ခသည်ပေါင်းဩစတြေးလျကနေရောက်နေတဲ့ဒုက္ခသည်ပေါင်း600လောက်ကိုထိန်းသိမ်းထားတာဖြစ်ပါတယ်။ဩစတြေးလျကမ္ဘောဒီးယားသဘောတူညီချက်နဲ့ပြောင်းရွှေ့နေထိုင်တဲ့ဒုက္ခသည်စုစုပေါင်း5ဦးရှိတဲ့ထက်က3ဦးပြန်သွားကြပြီဖြစ်တဲ့အတွက်ရိုဟင်ဂျာ2ဦးနဲ့အီရန်နိုင်ငံသား1ဦးပေါင်း2ဦးပဲကမ္ဘောဒီးယားနိုင်ငံမှာကျန်မာတော့တယ်။
မက်စလာရှိရနေကကြားရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာကမ္ဘာတဝှမ်းကပြည်သူတွေဟာအမျိုးသမီးတွေအောင်မြင်မှုနဲ့ကြားမတန်းတူညီမျှမှုအတွက်ဆက်လက်လှုပ်ရှားရုန်းကန်မှုတွေကိုအတိမတ်ပြုပြီးဆင်နွှဲခဲ့ကြပါတယ်။ကမ္ဘာဆောင်ခေါင်းဆောင်တွေကလည်းအမျိုးသမီးတွေရဲ့စွမ်းဆောင်မှုကိုချီးကျူးပြောဆိုခဲ့ကြပြီးပုံမှန်ကျပြတ်နဲ့ပါဝင်ခွင့်ရဖို့တောင်းဆိုခဲ့ကြပါတယ်။အမေရိကန်သမ္မတဘားရက်အိုဘားမားကနိုင်ငံတကာအမျိုးသမီးများနေ့မှာကျွန်တော်တို့အနေနဲ့အမျိုးသမီးတိုင်းနဲ့မိန်းကလေးငယ်တိုင်းတို့ရဲ့မွေးရပါအခွင့်အရေးနဲ့လွတ်လပ်စွာရယူခွင့်တွေကိုအပြည့်အဝခံစားခွင့်ရတဲ့ကမ္ဘာကြီးဖြစ်အောင်လှုပ်ဆောင်သွားဖို့ထပ်ပြီးတန်ဋိဌာန်ချမှတ်လိုက်ပါတယ်လို့အင်္ဂါနေ့ကပြောလိုက်ပါတယ်
Direct from Washington The Voice of America VOA
ဗုဒ္ဓဖူးနေ့နဲ့ခင် VOA မြန်မာပိုင်းရဲ့သတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုရဲကောင်တို့ကပြောပြသွားတာပါမကြခင်သတင်းလာတွေကိုတင်ဆက်မှာပါရှင်အခုကျမတို့အတန်းလွှင့်နေချိန်မှာ Washington DC မြို့တော်က American ဆိုင်ရာမြန်မာသံမတ်ကြီးနေအိမ်မှာမြန်မာလွတ်လပ်ရေးနေ့အခမ်းအနားကိုကျင်းပနေပါတယ်ဒီလိုကျင်းပရတာလဲကျမတို့ဒီ American တီထောင်စုမှာရာသီဥတုဒီဘက်အရှိတ်ဘက်ချမ်းမှာနှင်းကြပြီးတော့ဆိုးဝါးနေတဲ့အချိန်ဖြစ်တာကြောင့်ဒီ January လပိုင်းတုန်းကပေါ့နော်ဒါကြောင့်ဒီခုရာသီဥတုကောင်းတဲ့အခုလိုအခါမှာအခုလိုအချိန်မှာအခမ်းအနားကိုရွှေ့ပြီးတော့ကျင်းပရတာဖြစ်ပါတယ်။ဒါကြောင့်ဒီနှစ်အခမ်းအနားရဲ့ထူးခြားချက်နဲ့ပတ်သက်လို့ကျမတို့ VOA ဝိုင်းတော်သားအဲ့ဒီကိုတက်ရောက်ပြီးတော့သတင်းယူနေတာကြောင့်ကိုသိန်းထိုင်ဦးကိုမေးမြန်းရမှာသူကအခုလိုစပြောပါတယ်
။ဟောထူးခြားချက်ကတော့ကျွန်တော်တင်တယ်နိုင်ငံတကာသံတမန်တွေကြားမှာမြန်မာနိုင်ငံမှာရှိတဲ့ဒီရုပ်ောက်ပွဲရလာရပေါ်လာမဲ့ဆွေးရပြောင်းလဲတွေကိုအားလုံးအာရုံစိုက်နေတယ်နောက်ပြီးတော့မြန်မာနိုင်ငံမှာအပြောင်းလဲတွေကဆော့ချောင်းမှုတွေဖြစ်ပါမလားနောက်ပြီးတော့ဒီအာဏာလွှဲပြောင်းရေးတာဝန်လွှဲပြောင်းရေးတွေမှာဘာတွေလုပ်မလဲဆိုတာကိုနိုင်ငံတကာအကဲခတ်ကြည့်နေကြမယ့်အချိန်ဆိုတော့ဒီအချိန်ကအခုရပ်ပိုင်းလိုသတင်းပတ်အနေနဲ့အလိုမှာမြန်မာတရုတ်မှာကျင်းပတဲ့ခမ်းနားဖြစ်တဲ့အတွက်ကြောင့်နိုင်ငံတကာအာရုံစုစိုက်မှုပို့ပြီးတော့ကြားတဲ့ခမ်းနားတစ်ခုလို့ပြောရမှာပါခင်ဗျအ
ဲ့ဒီအခမ်းအနားမှာ American ဆိုင်ရာဒီမြန်မာတပ်မတ်ကြီးနဲ့လည်းကိုသိန်းထိုင်ဦးဒီပြောခွင့်ရတဲ့အတွက်အဲ့ဒီတပ်မတ်ကြီးရဲ့သဘောထားဘာတွေသိရပါလဲရှင်
အော်ကျွန်တော်အဓိကသံမတ်ကြီးကိုအင်တာဗျူးလုပ်တာကတော့အခုမြန်မာနိုင်ငံမှာဒီအစိုးရအဖွဲ့ပြောင်းလဲပြီးဖြစ်လာနေတယ်။နောက်ဒီမကြခင်မှာဆိုလို့ရှိရင်သမ္မတသူသမ္မတလောင်းတွေကြီးညာဖို့ရှိနေတယ်။ဒီအခြေအနေတွေကအခုမြန်မာတန်ရုံးရဲ့လုပ်ငန်းဆောင်တာတွေအပေါ်မှာဘလောက်ဒီရိုက်ခတ်မှုရှိမလဲ။ပြောင်းလဲပြီးရှိနိုင်မလားပေါ့။ဒါနဲ့ပတ်သက်လို့သံမတ်ကြီးကတော့ပြည်ထောင်စုပြန်ပြီးတော့ဖြေနိုင်တာမရှိသေးဘူး။အခုချိန်ထိလည်းဘာမှညင်ကြားချက်မရှိဘူးလို့သူကပြောပါတယ်။ဒါနဲ့လည်းအပြောင်းလဲတွေကလက်တလောဖြစ်သွားမှမျိုးတော့မဟုတ်ဘူး။ဒီလိုကြောင်လဲနိုင်မယ်လို့သူအနေနဲ့မညော်လဲဘူးဆိုပြီးတော့ပြောပါတယ်ခင်ဗျာ။ဒါပေမဲ့အမေရိကန်မြန်မာဆက်ဆံရေးနဲ့ပတ်သက်လို့တော့ပို့ပြီးတော့ကောင်းမွန်မယ်လို့သူကမျှော်လင့်ထားပါတယ်ခင်ဗျာ
။ဒီနှစ်အခမ်းအနားမှာတို့ဒီအမေရိကန်ဘက်ကဒီထိတ်တန်းပေါ့နော်အရာရှိတွေကိုရောဖိတ်ကြားတာမျိုးရှိပါသေးလားရှင်
။ကျွန်တော်သိသလောက်တော့အင်ဂျီရောကအရာရှိတချို့နဲ့နိုင်ငံသားကြီးဝန်ကြီးဌာနအရာရှိတချို့ဖိတ်ကြားထားပါတယ်။နိုင်ငံတကာသံတမန်တွေကိုလည်းဖိတ်ကြားထားပါတယ်။ဒါနဲ့ပတ်သက်လို့ပဲအကြသေးခင်တို့ကမန်ရင်ချင်းတို့လည်းသတိထားလိုက်မိပါပါအော်အမေရိကန်စီးပွားရေးတိုင်ဝမ်ကနေပြီးတော့မြန်မာနိုင်ငံပေါ်ဖိတ်ဆို့ရေးယူမှုတွေအားလုံးကိုကြိုသိမ်းပေးဖို့သမ္မတဥပမာဆိုရကိုတောင်းဆိုထားတဲ့တောင်းဆိုချက်ရှိပါတယ်ဒီတောင်းဆိုချက်ကိုယူဆိုတဲ့ကြောင့်လည်းဒီတန်ယုံကနေပြီးတော့ကြိုဆိုတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားတာရှိပါတယ်ရေးယူဖိတ်ဆို့မှုတွေနဲ့ပတ်သက်လို့ပဲကျွန်တော်တန်မတ်ကြီးဦးကျော်မျိုးတို့ကိုမေးကြည့်ပါတယ်ဒီရေးယူဖိတ်ဆို့မှုတွေကတော့မကြခင်မှာအားလုံးယူသိမ်းသွားမယ်လို့သူအနေနဲ့မျှော်လင့်တဲ့အကြောင်းနိုင်ငံဆိုရတွေကြားမှာဒီရေးယူဖိတ်ဆို့မှုတွေကြောင့်ကုန်ဒီနေ့ပြုံနာမဲ့သူတွေအတွက်ဇဝေဇဝါဖြစ်နေရတဲ့အခြေအနေတွေပတ်သက်သွားမယ်လို့ပြောလင်းနေကြောင်းသူကပြောပါတယ်ခင်ဗျာ
ကျေးဇူးပါကိုသိန်းထိုင်ဦးရေအခုဆက်လက်ပြီးတော့တင်ဆက်မဲ့သတင်းလွှာထဲမှာတော့ NLD မူဝါဒတွေနဲ့အသွင်ကူးပြောင်းရေးဆိုင်ရာကိစ္စရပ်တွေအတွက်ပါတီရဲ့ပြောရေးဆိုခွင့်ရှိသူတွေဖြစ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့အတူမန္တလေးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်မောင်ကိုမနေ့ကတိုးချက်တာဝန်ပေးလိုက်တဲ့အကြောင်းပြောပြမှာပါရှင်2015ရွေးကောက်ပွဲအပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအပြည့်အသက်အနိုင်ရပြီးတဲ့နောက်2015ရွေးကောက်ပွဲအပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအပြည့်အသက်အနိုင်ရရှိပြီးတဲ့နောက်အစိုးရအာဏာလွှဲပြောင်းရေးဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်လာရမှာဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့အတူအနီးကပ်ဆောင်ရွက်နေတဲ့ NLD ထိပ်ပိုင်းခေါင်းဆောင်တချို့ထဲမှာဒေါက်တာဇော်မြင့်မောင်ပါဝင်လာခဲ့တာပါသတင်းမီဒီယာနဲ့ဆက်ဆက်ရေးမှာ NLD ဘက်ကတတိထားကင်တွယ်တဲ့အပေါ်ဝေဖန်မှုတချို့ထွက်ပေါ်ခဲ့ပြီးတဲ့နောက်ဒေါက်တာဇော်မြင့်မောင်ကိုပါတီရဲ့မူဝါဒဆိုင်ရာပြောခွင့်ရပုဂ္ဂိုလ်ဖြစ်တိုးမြင့်တာဝန်ပေးလိုက်တာဟာ NLD နဲ့မီဒီယာဆက်ဆံရေးပိုးပြီးအားကောင်းစေတယ်လို့မြင်ကြောင်း1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာတင့်ဆွေက VOE ကိုပြောပါတယ
် NLD မှာဒီပြောရေးဆိုခွင့်ရှိသူကိုကန့်သတ်ထားတဲ့အတွက်ဒီမီဒီယာဘက်ကနေပြီးတော့ထောက်ပြကြရတဲ့ရှိသလိုလက်ရှိပြောရေးဆိုခွင့်ပြောဆိုနေတဲ့ပုဂ္ဂိုလ်တွေပြောရဲဆိုရဲအပေါ်မှာပေါ့လေလေယူလေသိမ့်ပေါ့နော်အဲအဲ့ဒါဒီပေါ်အားပြကြတော့ဆရာစော်မြင့်မောင် ဖြစ်လာတော့ကောင်းတယ်။ဘာကြောင့်လဲဆိုသူကစကားသူကစကားပြောနေတယ်နောက်တစ်ခါကစကားလည်းပြောတတ်ပါတယ်နောက်တစ်ခါကပြောထားတယ်မကောင်းလှုပ်လဲလှုပ်ခဲ့တဲ့လူဆိုတော့ဟိုသူ့ကိုအနေရီရဲ့အခုလိုပြောရဆိုကိုရှိသူဖြစ်လာတော့ပါတီရဲ့ပုံရိပ်ရောမီဒီယာလောကအတွက်လည်းသူကအကျိုးပြုပြီးတော့ဟိုတရေအမှန်ကိုပြောပြနိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ယူဆတဲ့အတွက်ကျွန်တော်မကောင်းတယ်လို့ယူဆပါတယ
်။တစ်ဆက်တည်းဒေါက်တာဇော်မြင့်မောင်ရဲ့နိုင်ငံရေးလှုပ်ရှားမှုပတ်သက်လို့ဒေါက်တာတင့်ဆွေကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
။နိုင်ငံရေးတဲ့ကြတော့ level အတူပါပဲကျွန်တော်တို့လက်တွဲလုပ်ခဲ့ကြတယ်။အထူးသဖြင့်ကတော့ကျွန်တော်ဂန္ဒီခမ်းမအစည်းအဝေးပြီးမှစင်ပြိုင်အစိုးရဖွဲ့ရေးအတွက်လှုပ်တဲ့ခါမှာသူကမန္တလေးတိုင်းတာဝန်ကျွန်တော်ကစကိုင်းတိုင်းတာဝန်ဆိုတော့လက်တွဲခဲ့ကြတာပေါ့နော်။ဒါမှမဟုတ်ကျွန်တော်တို့နှစ်ယောက်လုံးကဟိုအပြင်ထွက်မဲ့လူတွေမဟုတ်ဘဲနဲ့နောက်ခံကနေလှုပ်ကြဖို့ဟိုတာဝန်ယူထားတဲ့နှစ်ယောက်ပါ။အဲဒါမျိုးဖြစ်ချင်တော့သူကလည်းထောင်ထဲမှာနှစ်အရှိယူဝင်ရပြီးကျွန်တော်ကတိုင်းပြည်ကနေထွက်ပြေးရတဲ့ပြည်ပြည်ဖြစ်သွားတယ်။ဖန်ခံရတဲ့သူဖန်ခံတဲ့နေမှာပဲကျွန်တော်ကလည်းဖန်ခံရတာပေါ့နော်။ကျွန်တော်လည်းဖန်တော့မယ်သိတော့သူ့ကိုလှမ်းပြီးတော့ပြပေးမဲ့လို့တော့နောက်ကြသွားပြီးတော့သူဟိုဖန်ခံသွားတယ်ခင်ဗျ။နောက်ထောင်ထဲမှာလည်းသူအရှိဆုံးအလွတ်တော်ကိုယ်စားလှယ်လည်းဖြစ်တယ်
။ဒေါက်တာစောမြင့်မောင်ဟာ1988ခုနှစ်ရှင်လေးလုံးလူမှုလှုပ်ရှားမှုမှာမန္တလေးစေတက္ကသိုလ်ဆရာများသမဂ္ဂရဲ့အတွင်ရေးမှူးအဖြစ်ပါဝင်ခဲ့ပြီးတဲ့နောက်1990ရွေးကောက်ပွဲမှာမန္တလေးတိုင်းရဲ့ NLD လွှတ်တော်အမတ်အဖြစ်ရွေးကောက်ခံခဲ့ရပါတယ်။ဒါပေမဲ့1990စက်တင်ဘာမှာစစ်အာဏာသိမ်းပြီးတဲ့နောက်ဒေါက်တာဇော်မြင့်မောင်ကိုစစ်အစိုးရကထောင်ဒဏ်အနှစ်30ကျော်ချမှတ်ခဲ့ပါတယ်။ထောင်ထဲမှာ19နှစ်ကြာထိန်းသိမ်းခံခဲ့ရပြီးတဲ့နောက်2009ခုနှစ်မှာဒေါက်တာဇော်မြင့်မောင်ပြန်လည်လွတ်မြောက်ခဲ့ပါတယ်။2012ခုနှစ်ကြားဖြတ်ရွေးကောက်ပွဲမှာ NLD ရဲ့မန္တလေးတိုင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရတယ်လို့2015ခုနှစ်မှာလည်းတည်သူလွတ်တော်ကိုယ်စားလှယ်ဖြစ်ထက်မှန်ရွေးကောက်ခံခဲ့ရသူဖြစ်ပါရဲ့ရှင်။နေရရင်ပြန်ခွင့်မရသေးတဲ့လူကုန်ကူးခံထားရတဲ့မြန်မာရေးလုံသား20ကျော်အင်ဒိုနီးရှားကျွန်းတွေမှာမြန်မာနိုင်ငံပြန်ဖို့စောင့်ရင်းစားဝတ်နေရေးအခက်အခဲနဲ့လုံခြုံရေးစိုးရိမ်ရပြီးအတိဒုက္ခရောက်နေကြတဲ့အတွက်အ мян ဆုံးလာရောက်ကယ်တင်ပေးဖို့အံပုံကျွန်းကအလုသမားတွေအကူအညီတောင်းခံလိုက်ပါတယ်။ဒီကျွန်းကအလုသမားတွေကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကအပြည့်စုံကိုပြောပြမှာပါ
။ဟုတ်ပါတယ်။ထိုင်းငါးဖမ်းဆက်လေတွေပေါ်လူကုန်ကူးခံရပြီးတော့အင်ဒိုနီးရှားနိုင်ငံပိုင်ကျွန်းတွေမှာအလုလုံရင်းနဲ့နှစ်နဲ့ချီအတင်းအဓမ္မကြေးကျွန်းတွေလိုခိုင်းစေခံရတဲ့မြန်မာရေလုံသားအလုသမားအများစုနေရရင်ကိုပြန်ရောက်သွားကြပြီမဲ့လို့နေရရင်ပြန်ခွင့်မရသေးတဲ့မြန်မာအလုသမား20ကျော်ကျွန်းတွေထဲကြံနေသေးပြီးအတိဒုက္ခရောက်နေကြတယ်လို့ကျွန်းပေါ်မှာကြံခဲ့တဲ့မြန်မာအလုသမားတွေကပြောပါရယ်ကြံခဲ့တဲ့အလုသမားတွေအတွက်စားဝတ်နေရေးအခက်အခဲဖြစ်နေပြီးကျွန်းတွေပေါ်မှာဖြစ်တယ်လို့ရှာဖွေစားသောက်နေရတယ်လို့အင်ဒိုနီးရှားအန်ဘုံကျွန်းပေါ်မှာကြံခဲ့တဲ့ကိုဇော်ကအခြေအနေကိုအခုလိုပြောပြပါတယ်
အရင်တော့လူဦးရေကတော်တော်များတယ်ခင်ဗျာအဲ့တော်တော်များဆိုတော့ M1 နဲ့ရောပြည်သူစားချောက်ပြီးတော့ကျွေးမှုရခင်ဗျာအခုတော့ M1 ကလည်းမကျွေးတော့ဘူးကျွန်တော်ကကျွန်တော်ရှာစားနေရတယ်ခင်ဗျာအရင်တော့တာဝန်ယူပြီးရခင်ဗျာအနေနဲ့စားဖို့ပါညာတာဝန်ယူပြီးအခုကျတော့ဗာတာဝန်ကမျိုးဟိုကတော့အယူတွေလည်းရှိတယ်ဒီမှာအယူတွေအပေါ်တွေအကောင်းမကောင်းတဲ့လူတွေရှိအကောင်းမကောင်းတဲ့လူတွေဟိုလူကထူတီလူကထူထောင်းနေအဲ့လိုဖြစ်နေခင်ဗျာကျွန်တော်လည်းရဲတင်းနဲ့မတော်ရဲရဲတင်းတော်ရင်ဟောဖားမယ်စီးမယ်ဝတ်ထူမထောင်းမယ်အဲ့လိုမျိုးဖြစ်တယ်ခင်ဗျာအောင်ပိုင်းနဲ့ဖုံးလို့ရခင်ဗျာအဲ့လိုမျိုးလည်းဖြစ်နေကြတယ်ကျွန်တော်တို့ကအခုမှ20နှစ်တယောက်ကအဲ့လိုဖြစ်နေကြတယ်ခင်ဗျာဒီမှာလည်းတော်မရဘူးမှတပ်ဖန်းခံတော့လည်းဖန်းခံဖုံးနေတိတ်နေတယ်အဲ့လိုမျိုးဖြစ်နေခင်ဗျာအကောက်ကြောင့်လည်းလူတွေဒီကကလာရောဟိုကထူးလည်းဒီကထောင်းလိုက်အိုင်နာမလို့ချင်းအဲ့လိုမျိုးဖြစ်နေတာပေါ့မင်းတို့လည်းစားဖို့ရည်ရွယ်ဒီမှာတဲပံဖြစ်နေရတယ်အဲ့လိုမျိုးကြုံနေရတယ်ကျွန်တော်တို့လည်း
ပြီးခဲ့တဲ့နှစ်2015ဧပြီလဇန်နဝါရီလကအင်ဒိုကျွန်းတွေပေါ်မှာလူကုန်ကူးခံထားရတဲ့မြန်မာအများစုပါတဲ့နိုင်ငံသားသားရေလုံသားတွေကိုအင်ဒိုနီးရှားအနာပိုင်းတွေကတွားရောက်ကယ်တင်ခဲ့ပြီးတဲ့နောက်အင်ဒိုနီးရှားအစိုးရဘက်ကအဲ့ဒီရေလုံသားတွေနေရရင်ပြန်နိုင်ရေးသက်ဆိုင်ရာနိုင်ငံတာဝန်ရှိသူတွေနဲ့စီစဉ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒီလုံသားတွေကိုအင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံတာဝန်ရှိသူတွေနဲ့မြန်မာအစိုးရကိုယ်စားလှယ်တွေတွားရောက်တွေ့ဆုံပြီးတော့မြန်မာနိုင်ငံသားမှန်ကန်ကြောင်းနဲ့မြန်မာနိုင်ငံတွင်းကနေရလိပ်စာတွေကိုစုံစမ်းမေးမြန်းစစ်ဆေးခဲ့ပြီးတော့အင်ဒိုရောက်လူကုန်ကူးခံရသူလုံသမားတွေကိုမြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ပေးလိုက်ပြီးတဲ့နောက်စီစစ်ဆဲရေလုံသားတချို့အခက်တွေ့နေကြတာလည်းဖြစ်ပါတယ်။အဲ့ဒီထဲမှာတချို့ကနေရရင်ပြန်ရောက်သွားကြပြင်မဲ့လို့မိသားစုနဲ့အဆက်အသွယ်မရသေးသူနေရလိပ်စာစုံစမ်းနိုင်ခြင်းမရှိသေးတဲ့ရေလုံသားကအယောက်20ကျော်ကြန့်ရှိခဲ့တာဖြစ်ပြီးနှိရှေပိတ်လောင်ခံထားရလို့စိတ်ပိုင်းဆိုင်ရာကျန်းမာရေးချို့ယွင်းနေသူတွေပါပါဝင်တာကြောင့်ကျိုးနေပေါ်မှာရံပြုတ်မှုတွေရှိနေလို့လုံခြုံရေးအသက်အန္တရာယ်စိုးရိမ်ရတဲ့အနေအထားဖြစ်လို့အ мян ဆုံးလာရောက်ကယ်တင်ပေးဖို့မြစ်တာရက်ခံပါတယ်လို့ကြန့်ရှိနေတဲ့အလုသမားတွေကတောင်းဆိုတာဖြစ်ပါတယ်။
ရင်ချင်းတော့တန်ရုံကတော့ပြန်ပို့ပြီးမယ်ဆိုရင်ကျွန်တော်တို့လိပ်စာရေးတောင်းတယ်နေရာလိပ်စာရေးပိုင်းတိုင်းတောင်းရယူရတယ်ယူသွားပြီးတော့မင်းတို့စီကုန်မကြတယ်စီကုန်မကြတယ်ဆိုတော့ကျွန်တော်မေးတယ်အဲ့မရှိအိုးမရှိမိဘရေးစဉ်းစားခြင်းမရှိကြတော့မျက်စီရောမလာလေးဘူးမလာလေးဘူးဆိုရကျွန်တော်အဲ့လိုပဲထားရတယ်ထားရခါကျကျွန်တော်အဲ့လိုပဲကြံကြံနေခဲ့တယ်အခုကျွန်တော်နောက်ဆုံးအခုတည်းကမပြားနေတဲ့ဘဝမျိုးရောက်တယ်နေရာလိပ်စာမသိဘူးပေါ့နော်နေရာလိပ်စာလည်းမင်းတို့မိဘရေးနေရာငါတို့တွတ်ဆုံဆုံဆန်းလို့မရဘူးပေါ့အဲ့အဲ့လိုမျိုးပြောတာပေါ့ခင်ဗျအဲ့နိုင်ဆုံးအမြန်ဆုံးကြံကျင်တယ်လို့ပဲကျွန်တော်ပြောကျင်တယ်အဲ့လိုမျိုးကြံကျင်တယ်ကြံကျင်ရေးကျွန်တော်ပြန်မပြရမှာရဲ့ဒီမှာဖြစ်တဲ့အခက်ခဲကိုကျွန်တော်တွေ့ဆုံပြီးတော့ပြောပြကျင်တယ်အဲ့လိုပဲကျွန်တော်ပြောပြကျင်တယ်ကိုမြန်မာပြည်မှာကိုပြောပြကျင်တယ်အဲ့ငါမကြောအဲ့လိုပြောရထားခဲ့ဒီကျွန်တော်ကအခုမြေဝက်ကျန်နေကြတာပဲအဲ့လိုမျိုးပဲဖြစ်နေ
။အင်ဒိုနီးရှားအမုံကျွန်းပေါ်မှာကျန်ခဲ့တဲ့ကိုဇော်ပြောပြခဲ့တာပါ။အခုလိုဒုက္ခရောက်နေတဲ့အလုသမားတွေရဲ့အရေးလက်ရှိမှာတော့အင်ဒိုနီးရှားကလူခွင့်လှုပ်ရှားသူတွေကိုအကူအညီတောင်းထားပြီးတော့အင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံတာဝန်ရှိသူတွေလက်ရှိအုပ်ချုပ်တဲ့မြန်မာအစိုးရတာဝန်ရှိတဲ့သူတွေအမြန်ဆုံးတွားရောက်ကယ်တင်ပေးစေလိုပါတယ်လို့အလုသမားတွေရဲ့အရေးကူညီပေးနေတဲ့ကိုဘွန်ကပြောပါတယ်။
ကိစ္စကဒီ attention မနော် attention ကဒီ media international media attention ကလည်းနေသွားတဲ့အခါမှာကြည့်ရတဲ့အကူအညီတွေများရှိဘူးတော့အလိုတော့ကျွန်တော်မြန်မာဒီကိစ္စနဲ့ပတ်သက်ကျွန်တော်ဒီ Indonesia ဘက်ကလည်းကျွန်တော် network နဲ့ human rights organization တွေတခုလောက်နဲ့ contact ဖြစ်ပါတယ်သူကလည်း push လုပ်မယ်လို့ကြားလာတယ်ဖြစ်နိုင်တော့ဒီကိစ္စလည်းဒီ government to government ကိစ္စဆိုတော့အစိုးရဘက်ကနေတော့ဟိုကိစ္စ push လုပ်ပြီးတောင်းဆိုပြီးတော့လည်းမြန်မာလေးဖြစ်သွားရင်တော့လည်း Indian mode ဆင်ပြေမယ်လို့
အခုလက်ရှိအခြေအနေမှာတော့အင်ဒိုနီးရှားနိုင်ငံရောက်မြန်မာတန်ရုံးဘက်ကသူတို့တွေဟာမြန်မာနိုင်ငံသားမှန်ကန်ကြောင်းနေရက်လိပ်စာစီစစ်နေတဲ့အတွက်ကြန့်ကြာနေတာဖြစ်တဲ့ဆိုတာကိုသူတို့ကိုတာဝန်ရှိတဲ့သူတွေကအကြောင်းပြန်ကြားပေးမယ်လို့ကျွန်းနေပေါ်မှာလာနေချီပြီးစောင့်ဆိုင်နေရလို့သူတို့အတွက်မျှော်လင့်ချက်မရှိသလိုဖြစ်နေတဲ့အတွက်ဒေါန်ဆန်းစုကြည်အပါအဝင်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကလာရောက်ပြီးတော့ကယ်တင်ပေးနိုင်ရေးဆောင်ရွက်ပေးစီလိုပါတယ်လို့ကျွန်းပေါ်မှာကြံခဲ့တဲ့အလို့သမားတွေကပြောပါတယ်ရှင်
အခုဆက်လက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာမနေ့ကကျင်းပခဲ့တဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားထူးခြားချက်တွေအကြောင်း VOA သတင်းတောက်မဲအီးမာကပြောပြမှာပါရှင
်ထိုင်းမြန်မာနယ်စပ်မှာရွှေပြောင်းလူသမားအခွင့်အရေးနဲ့ကာကွယ်စောင့်ရှောက်ရေးကွန်ရက်ကနေဦးစီးပြီးနိုင်ငံတကာအမျိုးသမီးများနေ့ကိုကျင်းပခဲ့ရမှာမဲဆောက်မြို့နယ်မြို့ပိုင်ရုံးကနေမြူနီစပယ်ရုံးထိချီတက်လမ်းလျှောက်ခဲ့ကြပြီးအမျိုးသမီးတွေကိုအကြမ်းဖက်မှုတွေရပ်တန့်ဖို့အမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ကြဖို့နှိုးဆော်ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ရွှေပြောင်းလူသမားတွေကြားထဲမှာအင်တွင်းကျက်ဖက်မှုတွေကအကြီးမားဆုံးပြဿနာဖြစ်ရှိနေသေးဖြစ်ကြောင်းနဲ့အင်တွင်းကျက်ဖက်မှုပြဿနာကိုဖြေရှင်းပေးနေရကြောင်းမြန်မာနိုင်ငံရှစ်နှစ်မြောက်ကောင်စီကတာဝန်ရှိသူတဦးဖြစ်တဲ့မတ်စင်မဝင်းကအခုလိုပြောပြပါတယ်
။ဆိုတော့ခါကျတော့အင်တွင်းကျက်ဖက်မှုတွေကတော့ရာဂိုင်နှုန်းတော်များများရှိနေသေးတယ်ဆရာမ။ဘာဖြစ်ဆိုတော့95ရာဂိုင်နှုန်းလောက်ကိုရှိနေသေးတယ်လို့ကျွန်မမြင်တယ်ပေါ့နော်။ဟုတ်ကဲ့။လမ်းမမရှိလို့မတိုင်ကြရတာလည်းပါတယ်နောက်တစ်ခုကအာမင်မယားကိစ္စတွေပဲပေါ့နော်ဒါသူတို့အိမ်နွေးကိစ္စတွေပဲဟိုမပြေလည်လဲခဏပေါ့နော်ခဏနေသူတို့ပြေလည်သွားမှာပဲဆိုတော့အခြေအနေရပြီးတော့ခါကြတော့ကြီးကြီးမားမားဒဏ်ရာမဖြစ်ဘူးပေါ့ပြဟိုတက်တည်ပြလောက်တဲ့ကြီးကြီးမားမားဒဏ်ရာမဖြစ်တဲ့အပေါ်မှာတွေရောပေါ့တော့အဲ့ဒီလိုမျိုးဟာတွေပြီးတော့ခါကြတော့ကျွန်တော်တို့မြန်မာလူမျိုးတွေအနေနဲ့လဲဟိုဘုသူတမပြေဆုံးတာပေါ့လိလမှုအားနေတာပေါ့အဲ့ဒါတွေပေါ်မှာလိလဖို့တော့အချိန်မရတာတွေအဲ့ဒီပေါ်မှာတွေရောပေါ့နော်အများကြီးပေါ့အချိန်တွေကတော့အဲ့ဒီပေါ်မှာတွေမူတည်ပြီးတော့မှဒီအိမ်ရင်းချမ်းဖတ်ဖို့တွေကဆက်ပြီးရှိနေသေးတယ်ပေါ့ဟုတ်ကဲ့ဆရာမ
ဒါပေမဲ့ထိုင်းမြန်မာနယ်စပ်မှာတော့ရှေ့ပြောင်းလူသမားတွေတဲ့ကအမျိုးသမီးအလို့သမားတွေကိုစိတ်ယုံအတော်များများကလက်ခံထားတာပါဒီလိုလက်ခံကြတာဟာလဲအမျိုးသမီးတွေဆိုရင်လူအားကဈေးနှုန်းကိုပေးတလောက်နဲ့ယူပြီးရေရှည်လောက်ကြတာကြောင့်လို့ဆိုပါတယ်ဒီအတွက်အမျိုးသမီးတွေဟာလူအားကိုအပြေဝမရပဲလုပ်ငန်းခွင်တွေမှာလူအားကခွဲခြားခံနေရတယ်လို့လည်းဆက်ပြောပြပါတယ
်အမျိုးသမီးတွေကအားနွယ်တယ်ပြီးတဲ့အခါကျတော့သူတို့ကိုဖိနှိပ်နေတဲ့ဟာပေါ့ဥမာလူအားကိုနည်းနည်းပဲပေးတယ်ဆိုရင်လည်းအမျိုးသမီးတွေကဒါကိုအဖက်ဖက်ကနေရောဩငါသားသမီးရှိနေသေးပါလားဆိုပြီးတော့ဟိုဒီလိုအလုပ်တစ်နေရာနဲ့တစ်နေရာကိုပြောင်းရွှေ့မှုတွေမရှိဘူးပေါ့နော်ဆိုတော့အဲ့လိုမျိုးဟာဒီအခြေခံအားနဲ့ကျအမျိုးသမီးလေးတွေမှာရှိတော့အဲ့ဒီအပေါ်ကိုကြည့်ပြီးတော့အလို့ရှင်တွေအမျိုးသမီးတွေကိုပဲခေါ်တာဆိုတော့အဲ့ဒါမျိုးလေးတွေရှိတယ်ပြီးတော့ဒီအမျိုးသမီးတွေလုပ်ငန်းဝင်တွေမှာတချို့ဖိနှိပ်ခံရတာကြတော့အလို့ရှင်တွေတချို့အမျိုးသားတွေကနေပြီးတော့ဟိုလိမ်မိုင်းဆိုင်ရာပေါ့ဆရာမရယ်ကိုထီလက်ရောက်ထီထီရောက်ရောက်မဟုတ်ရင်တော့မှနှုတ်ဖြစ်တော့၎င်းပေါ့ဆိုတော့အဲ့ဒါမျိုးလေးတွေရှိနေသေးတဲ့အခြေအနေတွေပေါ့ဟုတ်ကဲ့
နိုင်ငံတကာအမျိုးသမီးများနေ့ကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့အတူလူမှုအခြေပြုအဖွဲ့အစည်းတွေကနှစ်စဉ်ကျင်းပလေ့ရှိပြီးပညာပေးမှုတွေကိုလည်းလှုပ်ဆောင်ခဲ့တာပါဒါပေမဲ့လည်းနေ့စဉ်နဲ့မျှဝင်ရောက်လာနေတဲ့မြန်မာရှေ့ပြောင်းလူသမားတွေကြားထဲမှာတော့အမျိုးသမီးတွေပေါ်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့မိသားစုတွေကြားမှာအိမ်တွင်းအကြမ်းဖက်မှုတွေကတော့ရှိနေသေးဖြစ်ပါတယ်ရှင်
အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြမှာပါ American ပြည်ထောင်စုမှာ Republican Party နဲ့ Democrat Party တို့အကြားအရေးပါလာတဲ့သမ္မတလောင်းပနာမရွေးကောက်ပွဲတွေကိုဆက်လက်ကျင်းပနေပါတယ် Michigan ပြည်နယ်နဲ့ Mississippi ပြည်နယ်နှစ်ခုမှာကျင်းပတဲ့သမ္မတလောင်းရွေးချယ်ပွဲမှာတော့Hillary Clinton ကအသာစီးရနေပြီး Republican ဘက်မှာတော့အင်္ဂါနေ့နှောင်းပိုင်းပြည်နယ်လေးခုမှာကိုယ်စလဲလောင်းတွေတဲ့ရှေ့တန်းရောက်နေတဲ့ Donald Trump အပေါ်ထောက်ခံမှုကြဆင်းနိုင်တယ်လို့နိုင်ငံရေးစစ်တမ်းတွေကပြောနေကြပါတယ်။မနန္ဒာချန်းကဆက်ပြီးတော့ပြောပြမှာပါရှင်
။အခုကျမတို့တန်လွင့်နေချိန်မှာ Michigan, Mississippi, Idaho နဲ့ Hawaii ပြည်နယ်တွေမှာတော့မဲယုံတွေပိတ်တော့မှာဖြစ်ပါတယ်။ဒီပြည်နယ်တွေမှာရှင်ပြိုင်နေကြတဲ့ Republican Party ကိုယ်စလဲတွေကြားမှာတော့အင်ချမ်းမြေလုပ်ငန်းရှင်ကလေးအကျွဲတတိယကြီးဒေါ်နယ်ထရန့်က Republican Party တွင်းမှာထောက်ခံမှု34ရာခိုင်နှုန်းရှိနေဆဲဖြစ်ပြီးတော့ပြိုင်ဘက်တွေဖြစ်ကြတဲ့ Texas ပြည်နယ်ထက်လွတ်တော်အမတ် Ted Cruz က25ရာခိုင်နှုန်း Florida ပြည်နယ်ထက်လွတ်တော်အမတ် Marco Rubio နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich က73ရာခိုင်နှုန်းအသီးသီးရနေကြတယ်လို့ Washington Post သတင်းစာနဲ့ ABC ရုပ်သံလွှင့်သတင်းဌာနတို့ရဲ့ပူးတွဲစစ်တမ်းတွေမှာဖော်ပြထားပါတယ
် Because if we don't winWe've all wasted a lot of time. So get out and vote. We will make America great again. I promise.
ထိတ်ဆုံးနေရာမှာရှိနေတဲ့ကလေးကျွဲတထေးကြီးဒေါ်နယ်ထရန့်ကသူ့ကိုထောက်ခံမှုပေးကြဖို့သူ့ရဲ့ Facebook လူမှုကွန်ရက်မှာမကြသေးခင်နိုင်ပိုင်းအတွင်းကပဲဆော်ရခဲ့တာပါ။သူဟာကိုယ်စလဲရီကြားထိတ်ဆုံးနေရာမှာရှိနေတယ်ဆိုပေမဲ့လည်း Washington Post နဲ့ ABC တို့ရဲ့အရင်စစ်တမ်းတွေထက်စာရင်တော့ကြာဆင်းလာခဲ့တာဖြစ်ပါတယ်။အထက်လွတ်တော် Matt Cruz နဲ့ Marco Rubio တို့ကကတ်လိုက်နေတယ်လို့လည်းအခုနောက်ဆုံးစစ်တမ်းကဖော်ပြထားပါတယ်။2012သမ္မတလောင်းရွေးပွဲမှာအရေးနှိမ့်ခဲ့တဲ့ Mitt Romney အပါအဝင်ပါတီတွင်းကဩဇာရှိသူတွေကနိုင်ငံရေးအတွေ့အကြုံနဲပါတဲ့ဒေါ်နယ်ထရန့်ကိုပါတီရဲ့သမ္မတလောင်းအဖြစ်အရွေးမခံရအောင်တားဆီးဖို့ကြိုးပမ်းမှုတွေအကြီးအကျယ်ပေါ်ပေါက်ချိန်မှာစစ်တမ်းသစ်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ရုံးမြင့်တန်ကြားအစီအစဉ်တွေမှာပါဝင်ခဲ့ဘူးသူတထေးကြီးဒေါ်နယ်ထရန့်ဟာကြိုတင်မှန်းဆရာခက်ခဲသူတဦးဖြစ်တဲ့အတွေ့2019ဇန်နဝါရီလမှာသမ္မတဘရက်အိုဘားမားယာရုကထွက်တဲ့အခါသမ္မတသစ်တဦးအဖြစ်တက်လာဖို့နိုဝင်ဘာရွေးကောက်ပွဲကျင်းပရာမှာပြိုင်ဘက်ဒီမိုကရက်ပါတီဘက်ကရှေ့တန်းရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကိုမရှင်းနိုင်မှလို့လဲရီပက်ဘလစ်ကန်ပါတီထဲမှာစိုးရိမ်မှုတွေကြီးထွားနေတာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီဘက်မှာတော့အခုကျင်းပနေတဲ့မီရှိဂန်ပြည်နယ်နဲ့မစ္စစ်ပီပြည်နယ်တို့ကသမ္မတလောင်းရွေးပွဲတွေမှာတော့လောလောဆယ်အထိဟီလရီကလင်တန်ကဗမောင့်ပြည်နယ်အထက်လွတ်တော်အမတ်ဘာနီဆန်ဒါစ်ကိုအသာရနေတာဖြစ်ပါတယ်။
The sooner I could become your nominee, the more I could begin to turn our attention to the Republicans.
Democratic Party ရဲ့သမ္မတလောင်းအဖြစ်အမည်စရင်စောစောတင်သွင်းခံရမယ်ဆိုရင်စောစောစီစီပြိုင်ဘက် Republican ကိုယ်စားလှယ်တွေကိုအာရုံစိုက်နိုင်မှာဖြစ်တဲ့အကြောင်း Michigan မှာထောက်ခံသူတွေကိုတင်းလာနေကသူကပြောကြားခဲ့တာပါ။မီရှိဂန်ပြည်နယ်ကချင်းတိုင်းရင်းသားဦးခေါ်ထောင်းကတော့အမေရိကန်ရွေးကောက်ပွဲမှာပထမဦးဆုံးအကြိမ်မဲပေးမဲ့သူပါသူ့အနေနဲ့တော့ဟီလရီကလင်တန်ကိုမဲပေးဖို့ဆုံးဖြတ်ထားတယ်လို့အခုလိုပြောပါတယ
်ဟီလရီကပူပြီးတော့တင်းတော်တယ်လို့ပဲယူဆပါတယ်ဘယ်နီဆန်ဒါစ်ကသူ policy ကကောင်းတော့ကောင်းတယ်ဒါမှမဟုတ်လက်တွေ့မှာအကောင့်ထဲဖော်ဖို့မဖြစ်နိုင်ပါဘူးလို့ပဲထင်တယ်ဒါကြောင့်ဟီလရီကိုပူပြီးတော့ဟို President မှာတင်းတော်တယ်လို့ယူဆပါတယ်မြန်မာပြည်အတွက်လည်းဟီလရီကလင်တန်ပူပြီးတော့ကောင်းမယ်လို့လည်းယူဆတယ်ဘာလို့ဆိုတော့အဇင်တူက Secretary of State ဖြစ်တော့သူဗမာပြည်ကိစ္စနဲ့ပတ်သက်ပြီးတော့သူကတွေ့ကြုံစီလဲစီတယ်နောက်ပြီးတော့သူကလည်းအကျိုးကြောင်းလည်းပါလေအဲ့ဒါအခြေခံဟိုပူတည်တဲ့ဆိုတော့ပူပြီးတော့ဟိုဗမာပြည်အတွက်ပူကောင်းမယ်လို့ပဲယူဆထားပါတယ်
မီရှိဂန်ပြည်နယ်နဲ့အဲ့ဒီပြည်နယ်ကပါတီကိုယ်စားလှယ်59ဦးရဲ့ထောက်ခံမှုကိုရဖို့ကရှင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေအတွက်အင်မတန်ကိုအရေးကြီးတာဖြစ်ပါတယ်။ Republican သမ္မတလောင်းတွေအနေနဲ့အဲ့ဒီမဲရလက်တွေပေါ်ခြေခံပြီးပါတီကိုယ်စားလှယ်ရဲ့ထောက်ခံမှုကိုရတာကြောင့်ဖြစ်ပါတယ်။သမ္မတလောင်းအဖြစ်ပါတီကရွေးချယ်ခံရဖို့အတွက် Republican ပါတီမှာကိုယ်စားလှယ်မဲ1238မဲရဖို့လိုအပ်တယ်လို့ Democrat ပါတီဘက်မှာတော့2383မဲ့ရရှိဖို့လိုအပ်တာလည်းဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 kHz 11.23 လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေဓာတ်ရိုက်ထုံးလွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေနဲ့အတူအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါ
ကျမကယုံကြည်တယ် NLD အနေနဲ့ပြည်သူလူထုအကျိုးရှိမဲ့ကိစ္စကိုရေးရေးတင်းတင်းလှုပ်ရဲလိမ့်မယ
်ဒါကတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုအပြည့်စုံတင်ဆက်တဲ့အခါမှာတော်ရရှင်နေနားဆင်ရမှာဖြစ်ပါရဲ့ရှင်အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမူရင်းအပေါ်မပြတ်ဦးကျော်စံသာကကောက်နှုတ်တင်ပြမှာပါရှင
်မြစ်ဆုံစီမံကိန်းကိုပိတ်ဆို့ထားပေမဲ့ဒေါအောင်ဆန်းစုကြည်အစိုးရနဲ့ဆက်ဆံရေးကောင်းမွန်ဖို့တရုတ်ယုံကြည်ဆိုရဲကောင်းစဉ်နဲ့ South China Morning Post မှာ Catherine Wong ရေးသားထားတာကိုတင်ပြလိုပါတယ်။အငင်းပွားစရာဖြစ်နေတဲ့မြစ်ဆုံတပ်တမန်တိဆောက်ရေးအတားအဆီးကိုကျော်လွှတ်နိုင်ဖို့ကြိုးပမ်းနေတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကဆိုပါတယ်။ American Dollar 6 Billion Tan မြစ်ဆုံစီမံကိန်းကို2017မှာပြည်သူလူထုရဲ့စန့်ကျင်မှုကိုအကြောင်းပြပြီးသမ္မတဦးသိန်းစင်ကရက်ဆိုင်ထားခဲ့တာပါ။ဒါပေမဲ့ဒေသခံတွေသဘာဝပတ်ဝန်းကျင်ထိမြင့်ရေးသမားတွေကတရုတ် CPI company ဟာဒီဆေးကိုဆက်လက်တိစောက်ဖို့လုပ်နေတယ်လို့ဆိုနေကြပါတယ်။တရုတ်ဝန်ကြီးကဒါဟာဖက်ဆက်လုပ်ငန်းဖြစ်တယ်လုတ်စင်းတဲ့တရဝင်းကိစ္စတွေကိုလည်းအလုံးလုပ်ပြီးနေပြီလို့ဆိုပါတယ်။ရှစ်ဆက်လုပ်ဖို့အခက်အခဲဖြစ်နေရတယ်ကိုနှစ်နိုင်ငံတက်တက်ကြွကြွဆက်လက်ဖြေရှင်းသွားမယ်လို့လည်းပြောထားပါတယ်။နောက်လာကြရင်ဒေါအောင်ဆန်းစုကြည်ရဲ့ NLD အစိုးရအနာလွှဲပြောင်းရယူပြီးတဲ့နောက်ပူပေါင်းဆောင်ရွက်နိုင်ဖို့မျှော်လင့်ချက်ရှိတယ်လို့အပြည့်အဝယုံကြည်ကြောင်းလည်းဆိုပါတယ်။ရုပ်မြန်မာနိုင်ငံဆက်ဆံရေးဟာမြန်မာနိုင်ငံအပေခံဘဝကနေအနောက်နိုင်ငံတွေအတွက်တကားဖွင့်လှစ်လိုက်ပြီးခြင်းကဆလို့ခက်တန်းတန်းဖြစ်လာခဲ့ပါတယ်။မြစ်ဆုံစီမံကိန်းရပ်ဆိုင်လိုက်ခြင်းဟာတရုတ်အစိုးရကိုဒေါသဖြစ်စေခဲ့ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကိုပြန်လည်ချင့်ကပ်ဖို့လိုအပ်နေပြီဆိုတာကိုလည်းတက်လှမ်းနှိုးဆော်လိုက်တာဖြစ်ပါတယ်။ NLD အစိုးရအနေနဲ့တခြားသောတရုတ်ရင်းနှီးမှုတွေမှာအငင်းပွားစရာဖြစ်နေတဲ့ပြဿနာတွေကိုလည်းဖြေရှင်းတော့ဖို့လိုအပ်ပါလိမ့်မယ်။ဒီအတွက်တိုင်းပြည်ရဲ့စီးပွားရေးတိုးတက်မှုနဲ့အများပြည်သူရဲ့ဆန္ဒကြမှာလိမ္မာပတ်နတ်စွာရှောက်လှမ်းရမှာဖြစ်ပါတယ်။အဲ့ဒီတခြားလုပ်ငန်းဆိုတဲ့အထက်မှာလက်ပတောင်းကြီးညီတူဖော်ရေးကိစ္စလည်းပါဝင်ပါတယ်။ဒီကိစ္စဟာလူတွေအသက်ဆွန်ပြီးကန့်ကွက်ခဲ့ကြတဲ့လုပ်ငန်းဖြစ်ပါတယ်။ဒီလုပ်ငန်းကိုတော့မေလမှာပြန်စားတော့မယ်လို့သိရပါတယ်။တရုတ်နိုင်ငံဟာအရှိတောင်အရှအပေါ်စီးပွားရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုအရအခိုင်အမာကြီးစိုးမှုရရှိဖို့ရည်မှန်းလာခဲ့တာပါ။ဒါပေမဲ့ရေပိုင်တဲ့အငင်းပွားမှုတွေမြန်မာကိစ္စတွေကြောင့်တရုတ်ဆန့်ကျင်ရေးစိတ်ဓာတ်တွေတိမာလာပြီးတရုတ်တို့ကြိုးပမ်းမှုထိနိုင်မပေါက်လို့လဲဆိုထားပါတယ်ခင်ဗျာမြမအပြောင်းလဲကိုထိုင်းမြင်အောင်ကြည်တင်တယ်ဆိုတဲ့ကောင်းစဉ်နဲ့ The Nation သတင်းစာမှာ Super Light Kanjana Khondi ရေးသားထားတာကိုဆက်လက်တင်ပြလိုပါတယ်ဦးသိန်းစိန်အစိုးရဟာဒီလခွေရင်ယာရုကနှုတ်ထွက်တော်မှာဖြစ်ပါတယ်သူဟာစစ်တပ်ရဲ့ကြောထောက်နောက်ခံပြုကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့အကြီးအကဲစစ်ဗဟောင်းတစ်ယောက်လည်းဖြစ်ပါတယ် NLD အစိုးရဟာစစ်တပ်နဲ့ခိုင်မာတဲ့ဆက်နွယ်မှုတစုံတရာမရှိပါဘူးစာကရေကစေအုပ်ချုပ်ရေးကိုဆက်ညင်လာခဲ့တဲ့အင်အားစုဖြစ်ပါတယ်။ရွေးကောက်ပွဲမှာလူလူထောက်ခံမှုပိုရခဲ့ပြီးယုံကြည်မှုတွေလည်းပိုတက်လာခဲ့ပါတယ်။ဒါကြောင့်အခြေခံဥပဒေပြင်ဆင်ရေးကိုအလျော့ပေးလိမ့်မယ်မဟုတ်ပါဘူး။ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ရေးဌာမကစစ်တပ်ရဲ့အခန်းကဏ္ဍကိုနိုင်ငံရေးကရှော့ချသွားဖို့လည်းဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့2014မေလမှာအရသာအစိုးရကိုဖြုတ်ချပြီးစစ်တပ်ကလက်ရှိအစိုးရကိုဖွဲ့စည်းပေးထားပါတယ်။မြန်မာပြည်မှာပြုပြင်ရေးမစခင်ကအခြေအနေနဲ့တူညီနေပါတယ်။တနည်းပြောရင်ထိုင်းနိုင်ငံကနောက်ကိုပြန်သွားနေတာပါထိုင်းစစ်တပ်အကြီးအကဲတွေဟာမြန်မာပြည်မှာလိုပဲအာဏာကိုရာသက်ပန်ထိန်းချုပ်ထားနိုင်လိမ့်မယ်လို့ထင်နေကြပါတယ်စစ်တပ်ချင်းဆက်ဆံနေကြတာဟာနှစ်နိုင်ငံဆက်ဆံရေးမှာပိုအခရာကျတယ်လို့သူတို့တွက်ထားကြပါတယ်တကယ်တော့ဒီနှစ်ဘက်ဟာအတိတ်ကပဋိပက္ခတွေရှိခဲ့မှုပါတယ်ထိုင်းမြန်မာတို့ဟာနှစ်နိုင်ငံပူးတွဲဖြစ်ရှင်းရမယ့်ပြဿနာတွေအများကြီးရှိနေပါတယ်ဆွေလျားလာတဲ့နယ်စပ်မှာအမှားအသားပြုထွက်နိုင်တဲ့နေရာကအနည်းငယ်များသာရှိပါတယ်မူကြီးလက်နက်မှောင်ခိုတဲ့ကိစ္စလူကုန်ကူရကိစ္စဒီကိစ္စတွေအားလုံးအခုထိစစ်တပ်ကပဲကင်တွယ်ဆောင်ရွက်နေပေမဲ့မကြခင် NLD အစိုးရကင်တွယ်ဆောင်ရွက်လာတော့မှာပါမြန်မာနိုင်ငံရဲ့အပြစ်ခတ်ရဆက်ရေးမှာမပါဝင်တဲ့တိုင်းရင်းသားတွေလည်းနေဆက်တစ်ချက်မှရှိနေဆဲဖြစ်ပါတယ်ဒီအုပ်စုတွေနဲ့ပတ်သက်ပြီး NLD ရဲ့မူဝါဒဘယ်သူဘယ်ပုံဆိုတာကိုထိုင်းအစိုးရအပါအဝင် အပြင်ပါကဘယ်သူမှမသိကြည့်နိုင်ကြသေးပါဘူးလို့လည်းရေးသားထားပါတယ်ခင်ဗျာ
။ဥကြောဆန်းသားပြပြသွားတာပါ။အခုဆက်လက်ပြီးတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်။ဒီနေ့မနေ့တွေ့တင်ပြမယ့် idiom အသုံးကတော့
to get cold feet
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းကCOD, GED, get, to get ga yura, COLD, cold ga eda, FEET, feet ga chedao. So, ro, sakwai thulung ye long gao tewe ga ro chedao eda bo shi. Di dong sin te la ra ga ro, tekri taong chao ya ngaku ga Lombard zagabo nga ni lu tcho tu de di lu ga so ja ba de. Phe kaza re lu ga phe shong lu pasam shi ro bu. ဖေပိုင်းကထွက်ချင်ပြီဆိုသူခြေထောက်တွေအေးနေပြီလို့စင်ကြေးပေးလေရှိတယ်လို့ဆိုပါတယ်။ဒါကြောင့်မို့လေ to get cold feet ကတခုခုလောက်တော့မဲအဲ့ဒီအလုတ်ကလည်းခက်မဲသူ့တွေအန္တရာယ်ရှိမဲဒုက္ခရောက်စေမဲဆွံ့ရမဲဆိုရင်လောက်ခဏဒီမှာမလုတ်ရဲတော့လို့မလုတ်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်။တကယ်ကြတော့လေကျမတို့လူသားတွေနေနဲ့တခုခုအရေးစွန်ပြီးလောက်ရမဲဆိုရင်ခြေလေးလက်တွေအေးစမြဲဆိုတာလေတော့ရရှိများသိပါဖဲရှုံပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding day and decided to cancel the ceremony
သူတို့သားကမင်္ဂလာဆောင်မရဲ့မတိုင်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခါနာကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့ထိပ်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The groom got cold feet before his wedding day and decided to cancel the ceremony.
ကြောက်သွေးဝင်လာပြီးနီးမှလုပ်ရမယ်ဟာကိုမလုပ်ရဲပဲမလုပ်ဖဲနေတယ်ဆိုရင်ဘယ်လိုပြောမလဲ?
To get cold feet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လလတန်တင်ဆက်တဲ့အင်္ဂလိပ်စာအစီအစဉ်ကို VOA မြန်မာပိုင်းရုတ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေပါတယ်ရှင်။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ကြပါတယ်။အခုထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းရဲ့ပုတ်တပ်ဘူးနေ့နနေခင်းအစီအစဉ်ကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းသောရရှင်တွေတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။ mobile phone မှာလည်းသောရရှင်တွေတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့အင်ကာနေညတိုက်ရိုက်လေလိုက်စီစဉ်ကိုထုတ်လွှင့်တော့မှာပါ။ကိုအောင်လွင်ဦးကစီစဉ်တင်ဆက်ထားပါရဲ့ရှင
်။သောရရှင်များခင်ဗျာ။သမရဦးသိစဉ်ဆိုးရအုပ်ချုပ်မှုမကြခင်ကုံဆုံးတော်မှာဖြစ်တာနဲ့မြသူဆိုးရတက်တန်းအတွင်းမြစ်ဆုံရေကာတာစီမံကိန်းကိုဆိုင်းငံ့မှုဆုံးဖြတ်ချက်ရလည်းပြည့်ပြည့်တော်မှာဖြစ်ပါတယ်ဒီစန့်ကျင်ကန့်ကွက်မှုတွေအကြီးအကျယ်ကြုံရတဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့အတိတ်တလာမဲ့ NRI အစိုးရအနေနဲ့ရောဘလို့ဆုံးဖြတ်ဆောင်ရွက်ကင်တွယ်ဖို့လိုအပ်မလဲတိုင်းပြည်အတွက်ဖွံ့ဖြိုးရေးလိုအပ်ခြင်းနဲ့သဘောပတ်ဝန်းကျင်လူမှုအတိုင်းဝိုင်းတွေပေါ်ထိခိုက်လာမဲ့အရေးဗမျှောက်ဆောင်ရွက်တဲ့နေရာမှာဘလို့စီမံနေလိုမလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်တတိယဆိုင်ဆိုင်ဆိုသလိုပဲဒီနေ့ပဲမြစ်ဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့တရုတ်နိုင်ငံကြီးဝန်ကြီးကလည်းပဲရက်ဆိုင်ထားရတဲ့နင်းနာရဲဆိုပြီးတော့ပြောသွားပါသေးတယ်အရင်တစ်ဖက်ကလည်းတရုတ်တမ်မကြီးကပြန်ဆဖို့ဆိုတဲ့သဘောထားမျိုးတွေထောက်ပေါ်ပြောသွားတာမျိုးတွေရှိပါတယ်ဆိုတော့တရုတ်ဆိုးရဘက်ကပြန်ဆရင်နေတဲ့သဘောထားမျိုးတွေကျွန်တော်တို့ကြားနေရပါတယ်အထူးသဖြင့်ကတော့ဒီအဆိုးရတဲ့လက်ထက်မှာဟိုပြန်ဖြစ်လာမလားဆိုပြီးသူတို့ဘက်ကလည်းမျှော်လင့်နေပုံရပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်ဒီဒေါက်တာလက်ကျော်စိုးတရုတ်နိုင်ငံအခြေစိုက်မြန်မာရေးသုံးသပ်တဲ့ဒေါက်တာလက်ကျော်စိုးရဲ့အမြင်ကိုအရင်ကျွန်တော်ကြားချင်ပါတယ် NRI ဆိုးရဘက်ကလက်ခံလိုက်မယ်လို့များတရုတ်ဆိုးရဘက်ကမျှော်လင့်နေသလားဒေါက်တာလက်ကျော်စိုးခင်ဗျာ
ဒီနေ့ဟိုနိုင်ငံခြားရေးဝန်ကြီးပြောသွားတဲ့သတင်းစာ conference မှာပြောသွားတာကတော့သူကတော့ဒီလိုပြောသွားတာပါအခုအစ်စ်တက်လာမဲ့နော်အစိုးရအစ်စ်ဒေါအောင်ဆန်းစုကြည်အမှုပြုတဲ့အစိုးရအစ်စ်နဲ့ကျွန်တော်တို့နဲ့ဆက်ဆံရေးကောင်းမှုမျှော်လင့်နေကျွန်တော်တို့နှစ်ဖက်သဘောတူထားတဲ့စာချုပ်စာတမ်းတွေနဲ့ပတ်သက်ပြီးတော့လည်းအပြန်အလှန်ဆွေးနွေးပြီးတော့ပုံမှန်ကောင်းမွန်တဲ့ရရှိချက်တွေရဖို့ကြိုးစားသွားပါမယ်လို့တော့အဲ့လိုပြောသွားတာပါဒီနေ့ပြောသွားတဲ့စကားအဲ့တော့သူတို့ဘက်ကတော့ဟုတ်ပါတယ်ဒီမြေဆုံနဲ့မဟုတ်ပါဘူးဗမာပြည်မှာရှိတဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုတော့အကုန်ပြန်စခြင်းနဲ့အကုန်ဆက်လုပ်ခြင်းနဲ့ဆိုတော့သဘောထားကတော့မကြာခဏပေါ်ပြနေတာတွေ့ရပါတယ်ရှင်
ဟုတ်ကဲ့ခင်ဗျဆိုတော့ကျွန်တော်ဒီမှာကချင်ညင်းရဲ့ကိုရက်ကဒေါခွန်ကြာရဲ့သဘောထားကိုလည်းဆွေးနွေးစေချင်ပါတယ်ဒေါခွန်ကြာခင်ဗျအဲ့တော့အခုကျွန်တော်တို့ဒီကိစ္စအရင်တော့လည်းရက်သွားတဲ့ကိစ္စတော့စန့်ကျင်ကောက်ွက်မှုတွေကဟိုတနင်္ဂနွေလုံးအတိုင်းတာလောက်ကိုဖြစ်လာပြီတော်တော်ကြီးလာလို့အစိုးရကိုယ်တိုင်ရက်လိုက်ရတာဆိုတော့အခုအချိန်မှာဟိုပြန်ဆလာမယ်ဆိုရင်ရောဟိုဒေသခံလူမှုအတိုင်းဝန်းနေအနေနဲ့ဟိုလက်ခံနိုင်မဲ့အတိုင်းတာရှိနိုင်မှာမလားခင်ဗျ
မြန်မာနိုင်ငံသားအားလုံးအနေနဲ့တော့လက်ခံနိုင်မဲ့အနေအထားမှာမရှိပါဘူးရှင်။ဘာဖြစ်လို့လဲဆိုလို့ရှင်တော့ဒီရေကာတာတစ်ခုရဲ့ဆောင်းကျိုးဆိုးကျိုးဆိုတာဟာကျမတို့တနိုင်ငံလုံးရဲ့လုံခြုံရေးနဲ့လည်းပတ်သက်နေပါလေရှင်။ဒါကြောင့်မို့အခက်ခက်ကတွဲလိုက်မယ်ဆိုလို့ရှင်မြန်မာနိုင်ငံသားတယောက်အနေနဲ့တော့ဘလို့နည်းနဲ့မှလက်ခံနိုင်ွယ်ရာမရှိပါဘူး။တကယ်အချက်လက်မှန်မှန်ကန်ကန်သိရှိတဲ့နိုင်ငံသားတိုင်းလည်းဘယ်သူမှလက်ခံမှာမဟုတ်ပါဘူးရှင်။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကကိုစာကြီးလည်းရှိနေပါလေကိုစာကြီးကလည်းကျွန်တော်တို့ဒီကချင်ပြည်နယ်အထူးသဖြင့်ကချင်ပြည်နယ်ဒီဖွံ့ဖြိုးရေးစီမံရေးနဲ့ပတ်သက်လို့ဟိုနောက်ဆက်တွဲအကျိုးဆက်တွေနဲ့ပတ်သက်လို့ဟိုလှုပ်ဆော်လှုပ်ရှားနေတဲ့ပုံစံတရားလည်းဖြစ်လေတော့အခုဒီမြေဆုံစီမံရေးပြန်ဆလာမယ်ဆိုလို့ရှိရင်ဘလို့အကျိုးဆက်တွေပြန်ပေါ်လာနိုင်လဲကိုစာကြီးသဘောထားဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့အခုဒီမြေဆုံရေးကတည်းကပြန်ပြန်ဆက်တင်နေဆိုတော့ကျောင်းကျောင်းကအရင်တော့ဗာမနေငယ်ကြီးကြီးကလေးကချုပ်ခဲ့တော့ဆက်တဲ့ပြတာလို့ဖြစ်ရမယ်ဆိုရအောင်ရတဲ့တက်မှာလို့ထားတာပေါ့နော်ဒီဟာဒီကိစ္စဒီတွင်းနေနေတာမဟုတ်ဘူးရှိရတာဒီတစ်ခုကအရင်ချပြရတာမရှိဘဲနဲ့ဒီတိုင်းတော့ဆက်တဲ့ဆက်လို့ဆိုတော့မလို့လားအပ်တဲ့ပဋိပိခပြတ်တာဒီအဲ့ဒီလူမှုရေးစုချုပ်ပြတ်တာဒီတာဝါတော်ဝင်ဆိုင်ပြတ်တာဒီအများအများဆက်တဲ့ဖြစ်ပေါ်လာမှာဒါအရင်ဒီပေါင်းရဆိုဆိုဒီပေါင်းချုပ်စီခံခဲ့ရတဲ့ပြဿနာတွေနောက်ထပ်ဒီမှာဆိုဒီဟာဒီကလူလာအပ်တဲ့ဒီဒီရဲ့ပြဿနာကိုဆက်တဲ့ဖြစ်ပေါ်လာပါပဲဒါတော့ဒီကတော့အခုကျွန်တော်တို့ကဒီဒီစပါပြီမှာလက်ရှိနေထိုင်တဲ့ဒီဒီတို့တွေကဒါအခုဒီမျိုးမျိုးပါတာဒီအားလုံးကဒါကိုအားလုံးဒီကလုံးဝရက်ဆိုင်သွားတဲ့ဒီစပ်ကွက်သွားရမယ့်ပါဝင်ရှိနေဒီကဒါဒီဘိုင်းကတော့နော်ဒါကြောင့်မို့ဒီဆက်တဲ့ကျွန်တော်တို့ကအတားကိုအကျိုးတို့အချုပ်ပေးလာဒါကိုကျွန်တော်တို့လက်ခံလာဆိုတဲ့အပိုင်းကလုံးဝကျွန်တော်ကယုံကြည်တယ်ဒီလူလူထုတွေနဲ့ဒီအသက်ပညာရှင်အကြည့်တင်တာရှင်တွေတခြားအလုံးကတော့အဖက်ကြီးတွေအလုံးကတော့လုံးဝကိုရက်ဆိုင်ပေါ်အောင်ကန့်ကွက်မှာတဲ့လို့ကျွန်တော်ကအလုပ်ကြည့်တယ်
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်ဒီတော်တာရှင်တချို့ကကျွန်တော်တို့ဟိုစပေးစာတွေပို့ထားတာရှိရဲ့နောက်ဒီ Facebook စာမျက်နှာနဲ့ message တွေကျွန်တော်တို့ပို့ထားတာရှိရဲ့ဒါတွေတချို့ကိုကျွန်တော်ဒီနေ့မှာဖော်ပြချင်ပါတယ်တယောက်ကတော့ကျွန်တော်ဒီ Facebook ကနေဒီစင်ဟုတ်ပို့ထားတဲ့ message ပါသူကတော့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့တရုတ်နဲ့ဗမာစစ်စိုးရကြမှာဘလို့အကျိုးမြတ်ဘလို့အပေးယူရင်းနဲ့စာချုပ်ခဲ့တယ်လဲဆိုတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်မသိရဘူးဆိုတော့ကျွန်တော်တို့လိုတာမန်ပြည်သူတွေအတွက်ကတော့အလန်းဝင်းနေပါတယ်တဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့ဗမာပြည်နဲ့ဗမာပြည်သူပြည်သားတွေဘလောက်အကျိုးရှိမှမရှိဘူးဆိုတော့လည်းပြောရခက်ပါတယ်တင်ပြချင်တာကတော့ဒီစီမံကိန်းကိုဒေသခံတွေအပါအဝင်ပြည်သူအများစုကမလိုလားဘူးဆိုတာကတော့အမှန်ပါတဲ့နောက်ပြီးပဝန်ကျင်ထင်းထင်းပညာရှင်တွေကလည်းဒီစီမံကိန်းကိုမဆောင်ရတဲ့ကြောင်းပဝန်ကျင်ထင်းထင်းရှုတော့ကန့်ကွက်ပြောဆိုနေတာကြောင့် NLD အစိုးရအနေနဲ့အကောင့်ထဲပေါ်လိုက်မယ်လို့မထင်ပါဘူးတဲ့ NLD ကအကောင့်ထဲပေါ်မယ်ဆိုရင်လည်းကန့်ကွက်ဆန္ဒပြမှုတွေမတင်းငိမ်းဖြစ်လာရင် NLD ရဲ့ပြန်ပြက်တွေကနိုင်ငံရေးမျက်ထုတ်ဖို့အခြေအနေရှုပ်ထွေးအောင်လုပ်လာမယ်ဆိုတာကိုလည်း NLD ဘက်ကမသိတာမဟုတ်ဘူးဆိုတော့ဒီစီမံကိန်းကတော့အသက်လောက်ဝင်လာဖို့မရှိဘူးလို့ပြောရလိမ့်မယ်ထင်ပါတယ်ဆိုပြီးတော့သူသဘောထားကိုရေးထားပါတယ်ဟုတ်တခုရှိတာပေါ့ဒီဆိုင်ငံ့မှုသမ္မတဦးသိစေအစိုးရကဆုံးဖြတ်ခဲ့တဲ့အတွက်အဲ့ဒီအချိန်တော့ဆိုရင်လို့ရှိရင်အများစုကဒီတရုတ်အစိုးရကိုတော့မှဦးသိစေအစိုးရအန်တူရဲလို့ရဆိုပြီးတော့ချီကျူးတာမျိုးတွေရှိခဲ့ပါတယ်ဆိုတော့အခုဒီ NLD လက်ထက်မှာကျတော့ဒီအပြီးမတတ်နိုင်ရင်တော့ဒီအခုဒီဆက်စီမံကိန်းကိုအပြီးသတ်မရနိုင်ရင်တော့မှအ ਨੇ ဆုံးဆိုင်ငံ့နဲ့အစီအမျိုးမလုံးနိုင်ခဲ့ဘူးဆိုရင် NLD အနေနဲ့ဒီနိုင်ငံရေးအရာဆုံးရှုံးမှုတွေရောမဖြစ်နိုင်ဘူးလားဟိုဆီယမလက်ကျော်စိုးရဲ့သဘောထားကိုဆွေးနွေးပြပါဦးခင်ဗျာ
ဒီမြစ်ဆုံကိစ္စနဲ့မဟုတ်ပါဘူးကျမကတော့ဟိုအခြေဒီစီမံကိန်းကြီးတွေနဲ့ပတ်သက်လို့ဟိုဒီစစ်အစိုးရစစ်ကြိုက်ပေါ့နော်လှုပ်လာခဲ့တဲ့စီမံကိန်းကြီးတွေနဲ့အားလုံးနဲ့ပတ်သက်လို့ NLD ကပြန်လည်စဉ်းစားရဖို့ရှိပါတယ်ဒါမြစ်ဆုံကိစ္စနဲ့မဟုတ်ပါဘူးကျမမြင်တာတော့ဘာဖြစ်လို့လဲဆိုတော့သူတို့လှုပ်ခဲ့ကြတဲ့ကနော်ဟိုပြည်သူလူထုအကျိုးအတွက်ဘာမှမပါရှိတာကိုဒါကိုကျမတို့ကလက်ခံလို့မဖြစ်ပါဘူးပြည်သူလူထုအကျိုးရှိဖို့လိုတယ်ပြည်သူလူထုအကျိုးရှိမရှိဆိုတာလေပြည်သူလူထုကိုယ်တိုင်ကလက်ခံသဘောပေါက်ဖို့လိုတယ်သူတို့အတီးပြုတ်မှသူတို့လက်ခံမှဒါကိုပြည်သူလူထုအတွက်လိုအပ်ချက်နဲ့ညီမညီဆိုတာ NLD အစိုးရအတွက်အမှာပါဒါဒီမြေဆုံကိစ္စတွေမဟုတ်ဘူး၊ကျန်တဲ့ကိစ္စတွေအားလုံးပါတယ်။နိုင်ငံခြားကဝင်လာတဲ့ယင်းနှိမ့်နှံမှုတွေအားလုံးပေါ့။အဲ့ဒါဟာအဓိကအားဖြင့်အစိုးရတရက်ကသူကထင်သာမြင်သာရှိတဲ့ဟာတွေကိုလုပ်ပေးရမှာဖြစ်တယ်။အဲ့တော့ NLD အစိုးရမှာသူကအတွေ့ရမယ့်အခက်အခဲတွေကအများကြီးရှိပါတယ်။ဒါပေမဲ့ ကျမကတော့ NLD အစိုးရကိုယုံကြည်ပါတယ်။သူဟာပြည်သူလူထုကိုသဘောပေါက်အောင်ပြောပြနိုင်လိမ့်မယ်လို့ကျမယုံကြည်တယ်။ဘာဖြစ်လို့လဲဆိုတော့အခုတောက်လျှောက်လဲခင်ဗျရွေးကောက်ပွဲကစလို့ဟလာ NLD ပြောခဲ့တယ်ဥမာဒေါ်မဆန်းစုကြည်ကပြောခဲ့တယ်နော်။အေးဘာလဲလူကိုမကြည့်ပါနဲ့ပါတီကိုကြည့်ပါဆိုတဲ့စကားမျိုး။ဟောအောက်ဘာလဲရွေးကောက်ပွဲနိုင်မြန်တော့လဲရှုံးတဲ့လူတွေကိုအရှက်မရပါစေနဲ့ကျမတို့တိုးတိုးသိမ့်သိမ့်နေကြပါဆိုလဲနားထောင်ကြတာ။အဲ့တော့ကျမကယုံကြည်တယ် NLD အနေနဲ့ပြည်သူလူထုအကျိုးရှိမဲ့ကိစ္စကိုရေးရဲတင်းတင်းလှုပ်ရဲလိမ့်မယ်။အဲ့ဒါကိုလဲပြည်သူလူထုသဘောပေါက်အောင်ပြောပြနိုင်လိမ့်မယ်လို့ယုံကြည်ပါတယ်။ဒါကြောင့်မလို့ကျမသိပ်ပြီးတော့ဒီကိစ္စတွေဟာသိပ်ကြီးကြီးမားမားဖြစ်စရာမရှိဘူး။ NLD ကဒီပြည်သူလူထုအကျိုးရှိမဲ့ဟန်ကိုပေးသေးချာချာပြည်သူလူထုကိုရှင်းပြပြီးပြည်သူလူထုကိုဟိုထင်သာမြင်သာရှိစွာရိုးရိုးသားသားဖွင့်လှစ်ပြောကြပြီးတော့ဆက်လက်လုပ်ကိုင်နိုင်လိမ့်မယ်လို့ယုံကြည်တယ်။ဟိုဟိုဘယ်လိုပဲဖြစ်ဖြစ်ဥမာမြစ်ဆုံကိစ္စကိုရပ်လိုက်ပြီးပဲဖြစ်ဖြစ်နော်ဆက်လုပ်ပြီးပဲဖြစ်ဖြစ်ဥမာရပ်လိုက်လို့ဟလာတရုတ်အစိုးရနဲ့ပြဿနာတည်ရင်လေဒီ NLD အစိုးရကတရုတ်အစိုးရကိုပြည်ပြည့်အောင်သူဆက်ဆံပြီးတော့ဆက်လက်လှုပ်ဆောင်သွားမှာပဲတကယ်လို့ဆက်လက်လှုပ်ဆောင်မှုလိုတယ်လို့သူတို့ဆုံးဖြတ်ပြီးလုပ်ရင်လေပြည်သူလူထုလက်ခံနိုင်မဲ့ပြည်သူလူထုအတွက်အကျိုးတကယ်ရှိမဲ့ကိစ္စမျိုးတွေကိုသူတို့ဆက်လက်လှုပ်ဆောင်သွားလိမ့်မယ်လို့ကျွန်မယုံကြည်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ခုဒီဆွေးနွေးပွဲမှာဒီပါကတ်မြို့နယ်ဒီ NLD ပါတီကိုယ်စားဥက္ကမောင်မြင့်လဲကျွန်တော်ဆွေးနွေးဖို့ကျွန်တော်ပိတ်ကြားထားတာရှိပါတယ်ဆိုတော့ဥက္ကမောင်မြင့်ကိုလည်းကျွန်တော်မေးချင်ပါတယ်အခုတကယ်လို့ဆိုတာဒီမြစ်ဆုံစီမံကိန်းပြန်ဆမယ်ဆိုရင်အခုတော့မှကျွန်တော်တို့လက်လန်းမီသလောက်ဆွေးနွေးရတဲ့လူတွေထဲမှာဒီကိစ္စကြီးကိုမလုံစေချင်တဲ့လူမျိုးတွေအပြည့်ရစေချင်တဲ့လူတွေတတော်များပါနေကြတယ်ဆိုတော့ဒီကိစ္စကြီးကတကယ်လို့ပြန်ပြီးတော့ဟိုဆမယ်ဆိုလို့ရှိရင်ဘယ်လိုမျိုးတွေဟိုအကျိုးတရားမှုတွေရှိလာနိုင်လဲဥက္ကမောင်မြင့်ကနေကန်လည်းဖြစ်တော့ဟိုလက်လန်းမီသလောက်ပါရမကြားလေလူလူကြားမှာဒီစီမံကိန်းနဲ့ပတ်သက်လို့
ဒီလူကြားမှာကတော့ဒီဥစ္စာကတော့ဘယ်လိုဖြစ်မလဲဆိုတော့ဒီပြည်စုံကိစ္စဆိုတော့ကျွန်တော်တို့ကချင်ပြည်နယ်ကခွင့်ပြုနေတော့မှာဘုံမပြည်ပြည်လုံးကခွင့်ပြုမယ်လို့မထင်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နေရာကလည်းတဘာဝပတ်ဝန်းကျင်ပါညာအကုန်လုံးဒီဥစ္စာကလည်းတို့အနေနဲ့ကဒီဆယ်ကြီးကလည်းအမြင့်ပေက900လောက်ဖြစ်မယ်ဆိုတော့ဒီဥစ္စာကြီးကအကဲရေးကျိုးပေါက်သွားလို့ရှိရင်ကျွန်တော်တတိုင်းပြည်လုံးဒုက္ခရောက်မယ်ကိစ္စကြီးပါ။ဒီဥစ္စာတော့ပြန်လည်စဉ်းစားပြစ်ပါတယ်ကျွန်တော်ဒီနယ်နေခွင့်ပြုနေတော့မှဒီဘဝပြည်ပြည်လုံးကကန့်ကွက်ထားတဲ့အတွက်ဒါကိုလည်းကျွန်တော်ကြည့်ရပါမယ်။ထို့သူတဘာဝပတ်ဝန်းကျင်လည်းအဲ့ဒီမှာအဲပြောမယ်ဆိုလို့ရှိရင်ဒီကိုရနိုင်ငံလောက်ကြီး area လောက်ကြီးကိုကျွန်တော်တို့ကချဲ့တင်ပြီးတော့မှအကုန်လုံးလုပ်ရမယ်ဆိုတော့တဘာဝပတ်ဝန်းကျင်အဲ့မှာတစ်ပင်တော့တော့အကုန်လုံးပြောက်သွားပါလိမ့်မယ်။အဲ့ဒီမှာရှာပါမျိုးစိတ်တွေပါတယ်အကုန်လုံးလည်းပြောက်သွားမယ်။ဒီဥစ္စာကြီးကတော့ကျွန်တော်တို့ကမလုပ်သင့်ပါဘူးလို့ကျွန်တော်တို့က
အပြည့်ရီကိုစားဖို့ကြတာအလုံးကခင်ဗျားကလူပဲရှိပါစေ။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီမှာပေးစာတချို့ပဲဒီနေရာမှာဖော်ပြခြင်းပါတယ်။ဒီတယောက်ကတော့ तू ကကိုအောင်ခင်မြင့်မြင့်ဆိုတဲ့တယောက်ရှိပါတယ်။ तू ကတော့တရုတ်တမ်မတ်ကြီးကအဲ ARI မြစ်ဆုံစီမံကိန်းကိုစတင်ဆောင်ရွက်မယ်ဖြစ်တဲ့အကြောင်းထုတ်ပြန်ပါတယ်။ဒါအစိုးရအသစ်ကိုသွေးလို့ဆန်းတဲ့စိန်ခေါ်တယ်လို့ယူဆနိုင်ပါတယ်။ဖြစ်တင်တာကတော့အစိုးရအသစ်အနေနဲ့နံပါတ်1 ARI မြစ်ဆုံစီမံကိန်းအပါဝင်စီမံကိန်းအားလုံးကိုရပ်ဆိုင်ထားတင်ပါတယ်။နှစ်ရခိုင်စိုးရကချုပ်ဆိုခဲ့တဲ့စာချုပ်အားလုံးကိုပြန်လည်သုံးသပ်တင်ပါတယ်။နံပါတ်3ကတော့ MOU အားလုံးကိုပြန်လည်သုံးသပ်နံပါတ်4ကတော့ပြည်သူလူထုနဲ့အမျိုးသားအကျိုးစီးပွားကိုရှေ့ရှုပြီးခွင့်ပြုတင်တာခွင့်ပြုဆိုင်ငံ့တင်တာဆိုင်ငံ့ပဲဖြစ်တင်တာပဲဖြစ်ဖြစ်တင်ပါတယ်ဆိုပြီးသူကရေးထားပါတယ်။နောက်တစ်ယောက်လည်းကျွန်တော်ရှိပါသေးတယ်မိတ်တီလာမျိုးကဦးစိန်မောင်ရဲ့စာပါနားလောင်ရင
်ဟုတ်ကဲ့မြစ်ဆုံစီမံကိန်းအရေး NLD ဘလို့ဖြည့်ရှင်းတင့်တယ်လဲဆိုတာကိုဆွေးနွေးရမှာ NLD ကျင့်သုံးတဲ့နိုင်ငံခြားရေးမူဝါဒကိုလည်းအခြေခံပြီးစဉ်းစားမှာဖြစ်ပါတယ်။ဒါကြောင့်အင်းနီချင်းမိတ်ဆွေနိုင်ငံနဲ့ချစ်ကြည်ရေးမပြတ်စေဘဲနိုင်ငံဖွံ့ဖြိုးတိုးတက်ရေးကိုဦးတည်ပြီးတော့တဘာဝတယံစားတာများဆုံးရှုံးမှုနဲ့ကြားရောက်လာမဲ့ဘေးအန္တရာယ်တွေကိုကကွယ်တဲ့အနေနဲ့တိုင်းရင်းသားများရဲ့အယိုးအယားယဉ်ကျေးမှုအမွေအနှစ်ကိုမထိပါရအောင် NLD အနေနဲ့ခြုံငုံစဉ်းစားပြီးတော့ဤစီမံကိန်းကိုကင်တွယ်ဆုံးဖြတ်တင်ပါတယ်။ဒီလိုစဉ်းစားပြီးဆုံးဖြတ်တင်တာကတော့ခိုင်မာတဲ့အကျိုးတူပူပေါင်းဆောင်ရွက်မဲ့စီးပွားရေးစီမံကိန်းတွေကိုရှေ့ကာလမှာ NLD အစိုးရကစီမံအကောင်အထည်ဖော်ဆောင်ရွက်လာခဲ့ရင်နိုင်ငံခြားယင်းနှင်းမြုံနံသူများလက်ခံရမှာယခုနှစ်နာခဲ့တဲ့တရုတ်အမျိုးသားကုမ္ပဏီကိုဦးစားပေးအဆင့်တက်ထားပြီးတော့နှစ်သက်ရာကိုညှိနှိုင်းစဉ်းစားပေးခွင့်ပြုသွားမယ်ဆိုတော့ဂတိစကားအခိုင်အမာပေးပြီးတော့အခုဤစီမံကိန်းကိုလက်လွတ်ပေးစီလိုကြောင်းပွန့်ပွန့်လင်းလင်းဂတိပေးညှင်းဆိုရန်ဆုံးဖြတ်တင်ပါတယ်လုပ်ငန်းသဘောအရပေးလျော်တဲ့ငွေကိုပေးလျော်ရမယ်ဆိုရင်လည်းပေးလိုက်ရုံသာဖြစ်ပါတယ်တိတ်ခါရှိပြီးတော့ချစ်ကြည်ပြေလဲတဲ့ဖြည့်ရှင်နေဖြစ်ဖို့အရေးကြီးပါတယ်ကျွန်တော်တို့ပြည်သူအများအနေနဲ့ကတော့တဲ့သဘောထားကြည့်သူများဖြစ်လို့တားရွှေအိုးထမ်းလာတာကိုမြင်လို့တဲ့ဆရာသားများရှိပါတယ်ခင်ဗျာတဲ့ရှင်း
โอเคကျေးဇူးပါခင်ဗျာဆိုတော့ဒီမြေဆုံစီမံကိန်းနဲ့ပတ်သက်လို့ဒီဟိုဒေသခံတွေရဲ့မကျေနပ်ချက်တွေကိုလည်းပြပြအောင်နောက်တစ်ခုကဒီဟိုတရုတ်နိုင်ငံရဲ့ဟိုယင်းနှမြုံနယ်ပြီးလာလောက်ရတဲ့တရုတ်နိုင်ငံ ငါတကယ်တော့မြန်မာနိုင်ငံမှာဒီလုပ်ငန်းတွေမဟုတ်တခြားလုပ်ငန်းတွေလည်းရှိရဆိုတော့နောက်တခြားတရုတ်နိုင်ငံပြတခြားနိုင်ငံများကနေပြီးရင်းနှီးမြှုပ်နှံပြီးလာရောက်လုပ်ကင်ကြမဲ့လူတွေလည်းရှိနေဆိုတော့ဒါတွေကိုရေရှည်ရုံမျိုးကြည့်ပြီးတော့ကျွန်တော်တို့ကဒီလိုအပေးယူလုပ်စရာတွေစဉ်းစားဆုံးဖြတ်ရမှာရှိလာမယ်တကယ်တော့ဒီတန်းပြည်အတွက်ကဖွံ့ဖြိုးရေးကျွန်တော်တို့မှာသူချင်းမြန်မာနိုင်ငံလိုတန်းပြည်မှာဖွံ့ဖြိုးရေးလိုအပ်ချက်တွေကလည်းအကြီးအကျယ်ရှိနေတယ်ဆိုတော့ဒီလိုစီမံကိန်းမျိုးတွေရောမလိုအပ်နိုင်ဘူးလို့ဒီချင်းချင်းရဲ့ကိုရက်ကဒေါခွန်ကြားရဲ့သဘောထားကိုဆွေးနွေးစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နိုင်ငံတကာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ညီညီညွတ်နာမှုတွေလိုအပ်ပါတယ်တို့တော်လည်းပဲလောလောဆယ်မြန်မာနိုင်ငံမှာရှိနေတဲ့ရခင်အစိုးရလက်ထက်တုန်းကချုပ်ဆိုထားတဲ့ဇာတ်ချုပ်တွေတော်တော်များများကိုကြည့်မယ်ဆိုလို့ရှိရင်ခွင့်မင်းမြင်သာမှုမရှိတဲ့အတွက်ကြောင့်မလို့ဘယ်လောက်အတိုင်းအတာချင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအတွက်အကျိုးပြုတယ်လဲဆိုတာကျမတို့မသိရပါဘူးရှင့်အထူးသဖြင့်သိရှိရသလောက်ဆိုလို့ရှိရင်မြစ်ဆုံဆိုတဲ့ဟာမျိုးဖြစ်ရင်တခြားရေကာတာတွေအထူးသဖြင့်ဒီ CDI နဲ့ဆုံးဆိုထားတဲ့ဇာတ်ချုပ်တွေကိုကြည့်မယ်ဆိုလို့ရှိရင်ဆယ်ရာဆိုင်နှုန်းပဲမြန်မာနိုင်ငံကအခမဲ့ရယူခွင့်ရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံကရင်းနှီးလိုက်ရတာတွေကအများကြီးရှိပါတယ်။ဥပမာဆိုလို့ရှိရင်တော့မြစ်ဆုံဆဲဆိုလို့ရှိရင် EAUG မြစ်တစ်ခုလုံးကိုရင်းနှီးမြှုပ်နှံလိုက်ရတယ်။ဒီရင်တော့နိုင်ငံရဲ့လုံခြုံရေးဒီကာတာရဲ့လုံခြုံရေးလို့ပြောရင် CIA ရလုံခြုံရေးကိုဘယ်လိုပေးထားတယ်လဲဆိုတာလည်းမသိရပါဘူးရှင့်။အဲ့တော့ဒါဟာနိုင်ငံရဲ့လုံခြုံရေးနဲ့လည်းသက်ဆိုင်နေပါသေးတယ်။ဒါတင်မကပဲနဲ့ပြည်သူလူထုရဲ့အသက်အိုးအိမ်စီးဆိုင်အထူးသဖြင့်မြစ်တင်နာမျိုးနဲ့ဗမော်မျိုးလူမျိုးရဲ့အသက်အိုးအိမ်စီးဆိုင်ဟာဒီမြစ်ဆုံရေးကာတာရဲ့ရေခလုတ်လက်ထက်မှာရှိနေတယ်ဆိုတဲ့အခါကျတော့ဒါတွေဟာကျမတို့စွန့်စားရမယ့်အချက်တွေအင်တာများပါတယ်။အဲ့တော့တကယ်တမ်းစွန့်စားရမယ့်အချက်တွေမတော်တဆများပြိုခဲ့တည်ရှိတော့မတော်တဆများငယ်ငယ်လှုပ်တည်ရှိတော့ဆိုတဲ့အရာမျိုးနဲ့ကျမတို့နိုင်ရှင်လိုက်မယ်ဆိုရင်ဆရာထိုင်တုံးတော်လျက်စီဟာကျမတို့အတွက်မထိုက်တန်ပါဘူးရှင့်။ဒါကြောင့်မလို့မြစ်ဆုံလိုရေကာတာအစည်းမျိုးတွေပြင်တာဆန်းလိုရေကာတာအစည်းမျိုးတွေကိုတော့လုံးဝမလုပ်သင့်ဘူးလို့ယူဆပါတယ်။နိုင်ငံရဲ့ဖွံ့ဖြိုးမှုအတွက်ဆိုလို့ရှိရင်တော့အလေအလက်ကန်းစားတော့ရေကာတာမျိုးဆိုလို့ရှိရင်အတိုးရှိနိုင်ပါတယ်။တို့တော့လည်းပဲလက်ရှိလိုမျိုး90ရာခိုင်နှုန်း100ရာခိုင်နှုန်းဆိုတဲ့အကျိုးအစားမျိုးနဲ့ဆိုလို့ရှိရင်တော့တရုတ်နိုင်ငံအတွက်ပဲအကျိုးရှိပြီးမြန်မာနိုင်ငံအတွက်တော့အကျိုးရှိမှာမဟုတ်ပါဘူးရှင့်။ဒါကြောင့်မို့လို့ရှိပြီးသားဒီသဘောတူစာချုပ်တွေအကုန်လုံးကိုနောက်တစ်ခါပြန်ပြီးမှသုံးသပ်ပြီးတော့မှပြန်လည်ပြင်ဆင်ဖို့များညှိနှိုင်းရမှာဖြစ်ပါတယ်ရှင့်။ကြည့်ရင်အခြားသောရင်းနှီးမြှုပ်နှံမှုတွေမှာလည်းနိုင်ငံသားတွေအတွက်အကျိုးဘယ်လောက်ရှိတယ်လဲနိုင်ငံတော်ကြီးအတွက်ရည်ရှိရေတိုကာလမှာဘယ်လောက်အကျိုးရှိတယ်လဲဆိုတာမျိုးကိုတွဲချက်ပြီးတော့မှရင်းနှီးလိုက်ရတာနဲ့အမျက်နဲ့ကိုက်ညီပါသလားအကျိုးရှိမဲ့ဟာနဲ့ကိုက်ညီပါသလားဒီတူလူထုရဲ့သဘောဆန္ဒဒီလိုရှိရင်တော့နိုင်ငံတကာပြင်ထုံအကုန်လုံးကိုချက်သွင်းပြီးမှသာကျမတို့ပြန်လည်ပြီးတော့မှနောက်တစ်ခါပြန်လည်ထုတ်ဆိုရမှာဖြစ်ပါတယ်ရှင
့်ဟုတ်ကဲ့ကျေးဇူးပါရှင
့်ဒီကာလအတွင်းမှာဆိုရင်ဒီအစိုးရလက်ထက်မှာဆိုရင်ဒီစာချုပ်တွေအားလုံးကိုပြန်လည် review လုပ်သုံးသပ်ပြီးတော့မှပြင်ဆင်ဖို့မြန်မာမို့
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ပါဝင်ဆွေးနွေးပေးကြတဲ့ပုဂ္ဂိုလ်များလို့လည်းသူကျေးဇူးတင်ပါခင်ဗျာ
။ကောင်းလင်းတင်ဆက်တဲ့အင်္ဂါနေ့ညဒိုင်းရိုက်လေလိုက်အစီအစဉ်ပါရှင်။ထုတ်လုပ်သူကတော့မတ်ဆူမမ VOE မြန်မာပိုင်းကိုတော်ရရှင်တွေဆက်သွယ်မယ်ဆိုရင်အမြန်ဆုံးရောက်နိုင်တာကတော့အီးမေးလ်နဲ့ပို့တာဖြစ်ပါတယ်။လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
မလ၈ရက်နေ့ကိုနိုင်ငံတကာအမျိုးသမီးများနေ့အဖြစ်1985ခုနှစ်ကစလို့ကုလသမဂ္ဂကကြီးမှုကျင်းပခဲ့ပါတယ်အဲ့ဒီနေ့ဟာအမျိုးသမီးတွေရဲ့တိုးတက်မှုနောက်ထပ်ပြောင်းလဲမှုတွေတောင်းဆိုမှုနဲ့ကမ္ဘာတစ်လွှာကြားမှဒန်းတူရေးအတွက်လှုပ်ရှားဆောင်ရွက်နေကြတဲ့အမျိုးသမီးတွေရဲ့တန်နိုင်ထံခိုင်မာမှုနဲ့စွန့်ရီတက်တီတွေပေါ်အတိမတ်ပြုခြင်းတို့ကိုထင်ဟပ်စေတဲ့နေ့တစ်နေ့အဖြစ်နဲ့လဲအမျိုးသမီးများအခွင့်အရေးနဲ့နိုင်ငံတကာငြိမ်းချမ်းရေးနေ့ဆိုင်ရာကုလသမဂ္ဂနေ့အဖြစ်1989ခုနှစ်မှာကုလသမဂ္ဂအဖွဲ့ကြီးကအတည်ပြုပေးခဲ့ပါတယ်။ဒါရမကပညာရေးဥပဒေရှေ့မှောက်မှာဒန်းတူညီများရှိရေးအခြေခံဝန်ဆောင်မှုလုပ်ငန်းတွေဖြစ်ကြတဲ့ဘဏ်လုပ်ငန်းတင်နန်းနဲ့အရွယ်ရောက်သူတွေရဲ့ပညာရေးစနစ်တွေမှာအမျိုးသားတွေရထားတဲ့အခွင့်အရေးတွေကိုအမျိုးသမီးတွေလည်းရရှိလာဖို့အထောက်ကျိုးပန်းနေကြတဲ့ကမ္ဘာတစ်လွှားကအမျိုးသမီးတွေအကြောင်းပိုးပြီးသိနာလည်လာစေဖို့အခွင့်အလမ်းတစ်ခုလည်းပဲဖြစ်ပါတယ်။အမျိုးသမီးတွေဟာအခြေခံကြတဲ့အလေးထားခံရမှုတခါအဆိုးရွားဆုံးဖြစ်ရတစ်ခုဖြစ်တဲ့အမျိုးသမီးတွေကိုတစုံတယောက်ပိုင်တဲ့ပစ္စည်းတစ်ခုလိုမမြင်စေဘဲလွတ်လပ်ပြီးကိုယ့်ကိုယ်ကိုယ်သာပိုင်သူတယောက်အဖြစ်လက်ခံလာအောင်ကိစ္စအတော်များများမှခက်ခက်ခဲခဲကြိုးပမ်းဆောင်ရွက်နေရပါတယ်လွန်ခဲ့တဲ့နှစ်ပေါင်း42နှစ်အတွင်းအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဟာကောင်းကောင်းမွန်မွန်လစ်လာတင်ယူခွင့်တွေရခဲ့ကြတယ်ဆိုပေမဲ့လည်းသူတို့လျှောက်လိုက်ရမယ့်ခရီးကဝေးလွန်းပါသေးတယ်။ကဘာကဘယ်နေရာမှာမှအမျိုးသမီးတွေဟာအမျိုးသားတွေနဲ့ဒန်းတူအခွင့်အရေးနဲ့အခွင့်အလမ်းတွေကိုရဖို့တောင်းဆိုနိုင်ခွင့်မရှိခဲ့ပါဘူး။ကဘာမှာဂရုဏာတက်စရာအကောင်းဆုံးဖြစ်တဲ့လူများစုဟာအမျိုးသမီးတွေပါ။
သူတို့ဟာအလုတ်အတွက်ထိုက်တန်တဲ့လှုပ်အားကမရကြပါဘူးအလုတ်လှုပ်တာချင်းတူရင်လဲအမျိုးသားတွေတဲ့30ရာခိုင်နှုန်းဒါမှမဟုတ်40ရာခိုင်နှုန်းအောက်ညော့နေတဲ့လှုပ်အားကကိုသာရကြပါတယ်သူတို့မှာငွေအင်အားမတောင့်တင်တာဟာတခါတလေမှသူတို့ဘဝရှင်သန်ရေးအတွက်အင်အားနှဲပါးစေတာမျိုးဖြစ်လာတာမို့ကြားမှကွဲပြားမှုပေါ်အခြေခံတဲ့မမျှတမှုတွေကိုခံစားကြရတာပါ။ဒါကြောင့်ဒီနှစ်ရဲ့ဆောင်းပုဒ်ကတော့တက္ကရာ2030ကိုရောက်တဲ့အခါကမ္ဘာကြီးမှာ Planet 5050ကြားမှတန်းတူရှိဖို့ဦးတည်ချက်ချမှတ်တာဖြစ်ပါတယ်။ဒါဟာရေရှည်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကုလသမဂ္ဂရဲ့2030သတ်မှတ်ချက်လုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းဖြစ်ပြီးကြားမှတန်းတူရေးအမျိုးသမီးစွမ်းရည်မြင့်တင်ရေးနဲ့အမျိုးသမီးရပိုင်ခွင့်တွေကိုကုလသမဂ္ဂကဆောင်ရွက်မယ်လို့တန်ထိတ်ထန်ချထားတဲ့လုပ်ငန်းအများပြားကိုအကောင့်ထည့်ဖော်ရေးအစွမ်းကုန်တွန်းအားပေးနေတာလည်းဖြစ်ပါတယ်။အဲ့ဒီလုပ်ငန်းစဉ်ထဲမှာကမ္ဘာနေရာတည်တည်ကအမျိုးသမီးတွေမိန်းကလေးငယ်တွေကိုခွဲခြားဆက်ဆံတဲ့နီလမှတ်သမျှအဆုံးသတ်ရေးအမျိုးသမီးနဲ့မိန်းကလေးတွေပေါ်မှာပုံစံမျိုးစုံနဲ့အကျန်းဖက်မှုမှန်သမျှဖယ်ရှားရေးအထူးသဖြင့်မိန်းကလေးတွေအတွက်အရွယ်မတိုင်ခင်ဖြစ်စေအတင်းကျပ်ဖြစ်စေလက်ထပ်ထိမ်းများပေးတာအမျိုးသမီးအင်ကာချွတ်ယွင်းအောင်ဆောင်ရွက်တာလိုမျိုးသူတို့အတွက်ထိခိုက်စေမဲ့ထုံတန်းစင်လာအလုံးကိုရပ်ဆိုင်သွားစေရေးတွေပါဝင်ပါတယ်ဒါအပြင်မိန်းကလေးနဲ့ယောက်ျားလေးအားလုံးအည်သွေးပြည့်မီတဲ့မူလာတန်းနဲ့အလေတန်းပညာသင်ကြားခွင့်ရရည်တွေကိုလည်းဥတီဆောင်ရွက်ပါတယ်။ကြီးဝါတိုးတက်ရေးအတွက်မျှော်လင့်ထားတဲ့ဘယ်လူအဖွဲ့အစည်းမဆိုအမျိုးသမီးတွေရဲ့စွမ်းရည်မြင့်တင်မှုကနေစရပါလိမ့်မယ်။နောက်ပြီးအမျိုးသားတွေရထားပြီးသားအခွင့်အရေးအားလုံးကိုလည်းအမျိုးသမီးတွေတန်းတူရဖို့တိုးမြှင့်ဆောင်ရွက်ရမှာဖြစ်ပါတယ်။နိုင်ငံတကာအမျိုးသမီးများနေမှာအမျိုးသမီးတွေမိန်းကလေးတွေကိုဂုဏ်ပြုတဲ့အခမ်းအနားတွေကျင်းပကြသလိုကမ္ဘာပေါ်မှာမိန်းကလေးတွေနဲ့အမျိုးသမီးတွေကိုလူရမသွင်းပဲထားတဲ့နေရာမျိုးလုံးဝမရှိသေးပဲသူတို့ဟာအလားအလာအပြည့်ရှိတယ်ဆိုတာကိုတည်တည်ချာချာသဘောပေါက်အောင်လုပ်ကြရမယ်လို့တန်ဋိဌာန်ချထားကြရမှာဖြစ်ပါရဲ့ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။တူရကီနိုင်ငံကိုဖျက်ပြီးဥရောပတိုက်ထဲကဂရိနိုင်ငံကိုဝင်လာကြတဲ့ဒုက္ခသည်တွေကိုတားဆီးနိုင်ရေးအတွက်EU ဥရောပသမဂ္ဂနဲ့တူရကီနိုင်ငံတို့အကြားသဘောတူခဲ့တဲ့အဆိုပြုချက်ထဲမှာဒုက္ခသည်တွေကိုအစုလိုက်ပြုံလိုက်ပြန်ဖို့မဲ့အစီအစဉ်ပါနေတဲ့အတွက်အဲ့ဒီအဆိုပြုချက်ဟာနိုင်ငံတကာဥပဒေကိုချိုးဖောက်နေသလားဆိုတဲ့အပေါ်စိုးရိမ်ပူပန်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်အမေရိကန်ပြည်ထောင်စုဟာပြီးခဲ့တဲ့သတင်းပတ်ကစီးရီးယားနိုင်ငံမှာပြစ်လုခဲ့တဲ့လေကြောင်းတိုက်ခိုက်မှုအတွင်း IS Islamic State ကြောင့်အဖွဲ့ရဲ့ထိပ်ပန်းကောင်းဆောင်တူကိုချေမိုးနိုင်ငံချင်းရှိမရှိဆုံးဖြတ်နိုင်ဖို့ကြိုးပမ်းနေပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကAl Shadadi မြို့အနီးမှာအဘူအိုမာအယ်ရှီရှာနီဒါမှမဟုတ်အိုမာဒါချေချန်းလို့လူသိများတဲ့တာခန်ဘတ်တီရာရှ်ဗီလီကိုပြစ်မှတ်ထားပြီးစူပေါင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ပင်နီကွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ပီတာကုတ်ကပြောပါတယ်လက်ရှိအသုံးပြုနေတဲ့အီးမေးလ်ဤပညာစတင်တွေ့ထွင်သူလို့အများစုကလက်ခံထားတဲ့အမေရိကန်နိုင်ငံသားအသက်84နှစ်အရွယ်ရေးတော်မလင်ဆန်ကွယ်လွန်သွားပြီဖြစ်ပါတယ်သူဘာယောဂာနဲ့ကွယ်လွန်သွားတယ်ဆိုတာကိုတော့လက်တလောမသိရသေးပါဘူးရေးဟာနည်းပညာတွေကိုတီထွင်ကြံစနိုင်သူဖြစ်ကြောင်းကွန်ပျူတာနက်ဝေါ့တွေရဲ့အစောပိုင်းကာလတွေမှာအသုံးပြုတဲ့အီးမေးလ်စနစ်ကိုတီထွင်ခဲ့သူဖြစ်ကြောင်းသူ့ရဲ့တီထွင်မှုတွေဟာကမ္ဘာတစ်လွှားလူတွေဆက်သွယ်မှုပုံစံကိုပြောင်းလဲသွားစေကြောင်းသူ့ရဲ့အလုပ်ရှင်ရေသီယွန်ကုမ္ပဏီကကြေညာချက်ထုတ်ပြန်ပါတယ်ရေးတော်မလင်ဆန်ဟာမတူညီတဲ့ကွန်ပျူတာစနစ်အချင်းချင်းကြားအီလက်ထရောနစ်နည်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရနိုင်တဲ့နည်းပညာကို1982ခုနှစ်ကစတင်တီထွင်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လူဖွဲ့စည်းအတွင်းတွင်းကျကျအသုံးပြုလာတဲ့အဲ့ဒီတင်ကေတာတွေဖြစ်တဲ့တင်ကေတာတွေတဲကအီးမေးလ်တင်ကေတာဖြစ်တဲ့ @rate ay တင်ကေတာလေးကိုစတင်တီထွင်ခဲ့သူလည်းဖြစ်ပါတယ်မြန်မာနဲ့တရုတ်ကြားသဘောတူညီထားပြီးဖြစ်တဲ့မစ်ဆုံဆက်စီမံကိန်းကိုဆန့်ကန့်ထားရတာကြောင့်နှိမ့်နာမှုတွေရှိနေပြီးဖြည့်ရှင်းလှုပ်ဆောင်သွားလိမ့်မယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ဟီကပြောဆိုလိုက်ပြီးမြန်မာအစိုးရအသင်းနဲ့လက်တွဲလှုပ်ဆောင်နိုင်မှုမျှော်လင့်တဲ့အကြောင်းပြောပါတယ်
ကျေးဇူးပါကိုဇော်ဝင်းလိုက်ဒါကတော့သတင်းချင်းချုပ်ကိုနားဆင်ခဲ့ရတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဦးဆန်မိုးပဲပါအင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်လည်းတော်ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်ကျွန်မအင်ဂျင်နိုင်ပ
Thank you.
This program has come to you from the Voice of America, Washington.